Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်မတ်လ15ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒီမနေ့အတွက်အစီအစဉ်တွေကိုကျမခွာညိုကတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးတက်ပါ။ဒီမနေ့ခင်သတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူကြီးညာပေးပါပါ။လာမယ့်ဇူလိုင်လနဲ့ကျင်းပမယ့် Republican Party ဝင်တွေရဲ့ကိုယ်စီလှယ်လောက်အမြင့်ဆုံးတင်သွင်းပွဲမှာပါတီတွင်းတွေးကွဲမှုတွေမဖြစ်အောင်ရှောင်ရှားနိုင်မှာပါလို့ပါတီခေါင်းဆောင်တွေကပြောပါတယ်။ EU ဥရောပသမဂ္ဂခေါင်းဆောင်တွေကရှေ့ပြောင်းဒုက္ခတဲ့ဥရောပကိုမလာဖို့ပြောတဲ့အတွက် UNHCR ကဝေဖန်ပြစ်တင်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ HIV ပိုးကူးစက်ပြန့်ပွားမှုအသစ်တူတွေ့ရတယ်လို့ကျန်းမာရေးတာဝန်ခံတွေကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွှန်
းအခုမနက်ပိုင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မကြခင်အာဏာလွှဲပြောင်းယူမဲ့အနိုင်ရပါတီဟာအစိုးရတည်အဖြစ်စတင်တဲ့အခါမှာဆောင်ရွက်ရမယ့်လုပ်ငန်းတွေအဖြစ်ဝင်ကြီးဌာနတွေကိုရှော့ချဖို့လည်းပါဝင်ပါတယ
်တခါပို့ဆောင်ရေးကုန်လမ်းပို့ဆောင်ရေးညီချောင်းပို့ဆောင်ရေးညီချောင်းပို့ဆောင်ရေးဒါတွေကကျွန်တော်တစ်ဖွဲ့လေးလုပ်လို့ရတယ်
NLD ပါတီပြောခွင့်ရသူဦးဝင်းထိန်ရဲ့ပြောပြချက်ကိုနားဆင်ရမှာဖြစ်တယ်လို့မလေးရှားမှာမြန်မာအလုပ်သမားတွေတရားဝင်အလုပ်လုပ်ခွင့်ပြန်လည်လျှောက်ထားနိုင်ပြီဖြစ်ပေမဲ့ဈေးစကားကြီးမြတ်မှုနဲ့များပြားလှတဲ့ဥပဒေစည်းမျဉ်းတွေကြောင့်လျှောက်သူတိတ်မရှိသေးတဲ့အခြေအနေနဲ့တူနိုင်ငံတကာသတင်းလွှာတွေမှာတော့ကုလသမဂ္ဂရဲ့အစီရင်ခံစာတစ်ထဲဖော်ပြထားတဲ့ရွှေပြောင်းအခြေချသူတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေအကြောင်းနဲ့တူဂရိနဲ့အီတလီနိုင်ငံတို့မှစုပုံနေတဲ့ဒုက္ခသည်တွေကို EU အဖွဲ့ဝင်နိုင်ငံတွေကမျှဝေခေါ်ယူကြဖို့ UNHCR ကတိုက်တွန်းတဲ့အကြောင်းတွေကိုနားဆင်ရမှာပါဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးဒေတာရင်းတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပါမယ်ရှင
် Republican Party ရဲ့ကိုယ်စားလှယ်လောက်အမြင့်ဆုံးတင်သွင်းနိုင်ရတဲ့အတွက်အခုစနေတနင်္ဂနွေနေ့တွင်မှာပြည်내အများပြားမှာအထိတ်နဲ့ရှင်ပြိုင်မှုကိုယ်စားလှယ်လောက်တွေပြင်ဆင်နေကြချိန်မှာပဲလာမယ့်ဇူလိုင်လတဲ့ Republican Party ဝင်တွေရဲ့ကိုယ်စားလှယ်လောက်ဖြစ်တဲ့အမြင့်ဆုံးတင်သွင်းမဲ့စုဝေးပွဲမှာပါတီတွင်းတွေးကွဲတာမျိုးတွေမဖြစ်အောင်ရှောင်ရှားနိုင်မှာပါလို့ပါတီခေါင်းဆောင်တွေကပြောပါတယ်ပါတီတွင်းပြိုင်ပွဲမှာအဆင်မပြေမှုတွေတိတ်နေမှာပါလို့ Washington နားက Maryland ပြည်နယ်မှာကျင်းပတဲ့ CPAC လို့ခေါ်တဲ့ Republican Party လှုပ်ရှားမှုနှစ်ပတ်လည်အစည်းအဝေးမှာ Republican Party အမျိုးသားကော်မတီဥက္ကဋ္ဌRiance Prebuska တက်ကြွလှုပ်ရှားသူတွေကိုမင်ကွန်းပြောကြားခဲ့တာဖြစ်ပါတယ်ဇူလိုင်လပါတီညီလာခံကနေရွေးချယ်လိုက်တဲ့သူဘယ်သူပဲဖြစ်ဖြစ်ပါတီကနေစီစီလုံးလုံးနဲ့ရန်နှုံးပြေထောက်ခံတော့မှာဖြစ်ကြောင်းလည်းအာမခံခဲ့ပါတယ်ဒါအပြင် Republican Party အနေနဲ့ကိုယ်စားလှယ်လောင်းတယောက်အတွက်ဆန့်ကျင်တာတွေဘက်လိုက်တာတွေဘယ်တော့မှလှုပ်မှာမဟုတ်ဘူးလို့လည်းအလေးထားပြောပါတယ်တချို့ Republican Party ဝင်တွေကပြိုင်ပွဲမှာထိတ်ကပြင်းနေတဲ့ New York ကစီးပွားရေးလုပ်ငန်းရှင်ကြီး Donald Trump ကိုဖယ်ရှားပစ်ဖို့လုပ်နေကြတာဖြစ်ပါတယ်ဒီထဲမှာ Texas အထက်လွှတ်တော်အမတ် Ted Cruz Florida က Marco Rubio နဲ့ Ohio အုပ်ချုပ်ရေးမှူး John Kasich တို့လည်းပါနေတာဖြစ်ပြီးကြက်သပရင်းနဲ့စကားဆက်တိုးပွဲမှာ Mr. Trump ကိုအပြင်းထန်ထိုးနှက်ခဲ့ကြတာပါဒါအပြင် 2012 သမ္မတလောင်းရွေးကောက်ပွဲမှာပါတီကိုယ်စားလှယ်ဖြစ်နေအရွေးခံခဲ့တဲ့ Mitt Romney ကလည်း Mr. Trump ကိုထိုးနှက်ခဲ့ပါတယ်တချိန်တည်းမှာပဲ Democratic Party ဘက်က Hillary Clinton နဲ့ Bernie Sandersတဲ့စတုကလည်းဒီသတင်းဖတ်ကုန်မှာ Kansas, Kentucky, Louisiana, Maine နဲ့ Nebraska ပြည်နယ်တွေမှာကျင်းပမဲ့စကားစစ်ထိုးပွဲတွေအတွက်ပြင်ဆင်နေကြပါတယ်
။ Syria မြောက်ပိုင်းက IS Islamic စစ်သွေးကြွတွေရှိနေတဲ့နေရာတွေကိုပဲတူရကီတင့်ကားတွေကပစ်ခတ်ခဲ့တာဖြစ်ပြီး Syria Kurdish တွေရဲ့ YPG စစ်သွေးကြွတွေကိုတိုက်ခိုက်ခဲ့ခြင်းမရှိဘူးလို့တောက်ကြနေကတူရကီစစ်တပ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်တူရကီစစ်တပ်ကသူတို့ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ YPG အဖွဲ့ကပြောကြားပြီးတဲ့နောက်အခုလိုသတင်းထွက်လာတာပါ YPG အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာလဲတူရကီတင့်ကားနှစ်စင်းဟာစီးရီးယားအနောက်မြောက်အဖရင်ဒေသမှာရှိတဲ့သူတို့နေရာတွေကိုဒါဇင်နဲ့ချီတဲ့အမြောက်ဆန်တွေနဲ့ပြစ်ခတ်ခဲ့တယ်လို့ဖော်ပြထားပါတယ် AFP သတင်းဌာနရဲ့အဆိုအရ February လလယ်ပိုင်းကစပြီးတူရကီနယ်စပ်မှာရှိနေတဲ့ PYD ခေါ် Syria Kurdish Democratic Union Party နဲ့ Syria နိုင်ငံတွင်ရှိနေတဲ့ပါတီရဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့ YPG တပ်သားတွေရှိတဲ့နေရာတွေကိုတူရကီအမြောက်တွေကပစ်မှတ်ထားပြီးတိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်။ဒါပေမဲ့တူရကီစစ်တပ်ဘက်ကတော့သူတို့စီလာတဲ့ပစ်ခတ်မှုတွေကိုပြန်ပြီးတုံ့ပြန်ခဲ့တာဖြစ်တယ်လို့ပြောဆိုထားပါရယ်ရှင်။
EU ဥရောပသမဂ္ဂခေါင်းဆောင်တွေကရွှေပြောင်းဒုက္ခသည်တွေဥရောပကိုမလာဖို့ပြောကြားမှုတွေ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ်ကအပြစ်တင်ဝေဖန်လိုက်ပါတယ်။ Syria, Afghanistan နဲ့ Iran နိုင်ငံတွေကနေ Greek နိုင်ငံကိုရောက်လာကြတဲ့ရွှေပြောင်းဒုက္ခသည်67ရာခိုင်နှုန်းဟာပဋိပက္ခဖြစ်ပေါ်နေတဲ့ဒေသတွေကနေလွတ်မြောက်အောင်ထွက်ပြေးလာကြတာဖြစ်ပြီးအလုတ်ကန်ရှာဖွေဖို့ရောက်လာကြတာမဟုတ်ပါဘူးလို့ UNHCR ရဲ့ဥရောပဘျူရိုအကြီးအကဲ Vincent Kosetov ကပရက်ဆောင်းမှာကြတဲ့ပြင်တောက်ကြံနေကသတင်းတောက်တွေကိုပြောပါတယ်အခုလိုတုံ့ပြန်ပြောဆိုမှုဟာ EU ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကနောက်ထပ်ရွှေပြောင်းဒုက္ခသည်တွေဥရောပကိုဝင်ရောက်လာနိုင်ခြေရှိတယ်လို့ကြတဲ့ပြင်နေတော့ကသတိပေးခဲ့ပြီးတဲ့နောက်မှာပြောခဲ့တာပါသူကဥရောပနိုင်ငံတွေစီတရားမဝင်ရွှေပြောင်းဝင်ရောက်ဖို့အတွက်မကြိုးစားစေချင်ကြောင်းအသေးအဝိုင်းအဆုံးရှုံးခံပြီးမှောက်ခုပွဲစားတွေရဲ့စကားကိုနားမယံဖို့ပြောကြားခဲ့တာပါနိုင်ငံတကာဥပဒေအရပဋိပက္ခဖြစ်ပေါ်နေတဲ့ဒေတာတွေကနေထွက်ပြေးလာကြသူတွေအနေနဲ့နိုင်ငံရေးခေါလုံခွင့်ရှောက်ထားနိုင်ပါတယ်။ဥရောပသမဂ္ဂရဲ့ Eurostat အစည်းအဝေးကတောက်ကြံတဲ့ထုတ်ပြန်တဲ့အစည်းအဝေးခန်းစာထဲမှာ2015ခုနှစ်ထဲပထမဆုံးထိနိုင်ငံရေးခေါလုံခွင့်တောင်းခံရှောက်ချခဲ့သူပေါင်း1.2 million ကျော်နဲ့စံချိန်တင်ခဲ့တယ်လို့ဖော်ပြပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်ကတည်းကနှစ်ဆဖြစ်နေတာပါ။ Syria ကဒုက္ခသည်အများဆုံးလာရောက်တာဖြစ်ပြီးသူ့လောက်မများတဲ့ဒုတိယနိုင်ငံက Afghanistan နဲ့တတိယက Iran နိုင်ငံမှာခေါလုံခွင့်အများဆုံးတောင်းခံတဲ့နိုင်ငံက Germany ဖြစ်ပြီးနောက် Hungary ကဒုတိယ Sweden ကတတိယအများဆုံးဖြစ်ပါတယ်။
Burundi နိုင်ငံမှာအကြမ်းဖက်မှုနဲ့နိုင်ငံရေးတင်းမာမှုတွေကြောင့်ဌာနေဆွန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်အရေအတွက် 25,000 ထိတိုးလာခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံတွေရဲ့ဒုက္ခသည်စခန်းတွေမှာဆိုရင်လူတွေပြစ်ကျက်နေပြီးအထူးသဖြင့်တန်ဇန်းနီးယားနိုင်ငံမှာဆိုရင်ဧပြီလအစောပိုင်းကတည်းက Burundi ဒုက္ခသည်ပေါင်း 33,000 ကျော်ထဲမှနေရောက်ရှိနေခဲ့တယ်လို့ကုလသမဂ္ဂအေဂျင်စီရဲ့ပြောခွင့်ရအမျိုးသမီး Melissa Fleming ကဆိုပါတယ်ဘရွန်ဒီနိုင်ငံကဒုက္ခသည်ပြဿနာကိုဖြေရှင်းဖို့တောင်းခံထားတဲ့ရန်ပုံငွေအမေရိကန်ဒေါ်လာတန်100နီးပါးတဲ့က300ခိုင်နှုန်းလောက်ပဲကုလသမဂ္ဂကလက်ခံရရှိခဲ့တယ်လို့သူကပြောပါတယ်။လွန်ခဲ့တဲ့တစ်နှစ်နီးပါးကတမရပြဲနူကွန်ရွန်စီစာကနေလူအများလက်မခံတဲ့ဂျားကပဲတမရယာရူတပ်တန်း3ချိန်မြောက်အတွက်ရှင်ပြိုင်မယ်လို့ကြေညာပြီးတဲ့နောက်နိုင်ငံရေးအကြမ်းဖက်မှုတွေဖြစ်ခဲ့တာကြောင့်နိုင်ငံသားတွေတိုင်းပြည်ကနေစွန့်ခွာထွက်ပြေးခဲ့ကြတာပါ။နောက်ပိုင်းအဲ့ဒီရွေးကောက်ပွဲမှာလည်းတမရနူကွန်ရွန်စီစာကပဲအနိုင်ရရှိသွားပါတယ်။တနှစ်အတွင်းရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားပဋိပက္ခတွေအပါအဝင်အခြားအကြမ်းဖက်မှုတွေကြောင့်လူပေါင်းအနည်းဆုံး400လောက်သေဆုံးခဲ့ပါတယ်ရှင
်။ UAE American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ငံဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တင်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကအိုကီနာဝါကျွန်းမှာအမေရိကန်ရေတပ်အခြေစိုက်စခန်းရွှေ့ပြောင်းထားမယ်အစီအစဉ်ကိုဆိုင်းငံ့ဖို့အတွက်ဆုံးဖြတ်လိုက်ပါတယ်လုပ်ငန်းတွေရပ်ဆိုင်းထားဖို့နဲ့သူ့အစီအစဉ်ကိုလက်မခံဘဲကန့်ကွက်နေတဲ့ဒေတာအစုအဝေးနဲ့ညှိနှိုင်းမှုတွေလုပ်ဖို့တရားရုံးကဂျောင်းဝင်အဆုပ်ပြုပေးခဲ့တာကိုလက်ခံလိုက်ရင်အခုလိုဆိုင်းငံ့မယ်အကြောင်းကိုတောက်ကြံနေမှာကြေညာလိုက်တာပါဂျပန်ဘ ਹੁ အစုအဝေးနဲ့အိုကီနာဝါဒေတာအာဏာပိုင်တွေအကြားဒီကိစ္စနဲ့ပတ်သက်ပြီးအငင်းပွားမှုတွေဖြစ်ပွားနေပါတယ်အာဘေအစုအဝေးက14နေ့မှာ၄ရက်အခြေစိုက်စခန်းကိုအိုကီနာဝါကျွန်းကလူရေတိတ်မထူတတ်တဲ့နေရာတစ်နေရာမှာပြောင်းရွှေ့ထားရှိဖို့အတွက်လှူလာနေတာဖြစ်ပါတယ်အဲ့ဒီကျွန်းမှာတခြားအမေရိကန်စစ်စခန်းတွေကိုလည်းချထားတာပါဒေတာအာဏာပိုင်တွေကတော့အခြေစိုက်စခန်းကိုဖယ်ရှားပစ်ချင်နေကြပါတယ်။အိုကီနာဝါဒေသခံတွေကလည်းအမေရိကန်မရင်းတပ်တွေရှိနေရင်လူပိုများလာပြီးရာဇဝတ်မှုကင်းတွေတိုးလာတယ်ဆိုပြီးမလိုလားကြောင်းပြောကြားကြပါတယ်
။ကမ္ဘောဒီးယားနိုင်ငံကန်ဒေါပြည်နယ်မှာစုံစမ်းစစ်ဆေးမှုတွေအရ HIV ပိုးကူးစက်ပြန့်နှံ့မှုတစ်ကိုတွေ့ရှိနေတယ်လို့တန်တရားရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့ကမ္ဘောဒီးယားကျန်းမာရေးဝန်ကြီးဌာနတို့ရဲ့ပူးတွဲကြေညာချက်အရ February လကကန်ဒေါနယ် PM ရွာမှာ HIV ပိုးနဲ့ပတ်သက်ပြီးလူ269ယောက်ကိုဆန့်သက်ခဲ့ရာ4ယောက်လောက်မှာရောဂါပိုးရှိတာကိုတွေ့ခဲ့ရတယ်လို့ဖော်ပြထားပါတယ်။ License မရှိတဲ့ဆရာဝန်တွေကနေမသက်ရှင်းတဲ့ဆေးထိုးအပ်တွေနဲ့လူတွေကိုကုသရာကလူပေါင်း200ကျော်ကူးစက်ခဲ့ပြီးတဲ့2014ခုနှစ်တွင်ဘန်တမ်ဘန်မျိုးကထည့်ရမျိုးနဲ့အလားတူထပ်ပြီးတော့ကြုံရမှာကိုလည်းကျန်းမာရေးတာဝန်ရှိသူတွေကစိုးရိမ်နေကြတာပါ။ဒါပေမဲ့လည်းကမ္ဘောဒီးယားနိုင်ငံဟာ2020 ၅ခုနှစ်နောက်ဆုံးထားပြီးတိုင်းပြည်တွင် HIV ကူးစက်ပြန့်ပွားမှုကင်းစင်ရေးရည်မှန်းချက်ကိုပြည့်မီမဲ့ပုံတော့မပေါ်ဘူးလို့လည်းအခုကျွမ်းကျင်သူတွေကပြောဆိုနေကြပါတယ်ရှင်
တိဘက်မှာတိအုပ်ချုပ်မှုကိုကန့်ကွက်တဲ့အနေနဲ့သူကသူမိရှုဆန္ဒပြခဲ့သူအိန္ဒိယနေထိုင်တဲ့တိဘက်ကျောင်းသားတယောက်ဟာနောက်၄ရက်အကြာမှာပဲတေဆုံးသွားတယ်လို့နယူးဒီလီဆေးရုံတာဝန်ခံတွေကပြောပါတယ်အသက်၁၆နှစ်အရွယ်ဒေါ်ဂျီဆာရင်းကိုဆေးရုံကိုတည်လာပြီးကြာသပတေးနေ့ညနေပိုင်းမှာတော့နှလုံးရောဂါနဲ့တေဆုံးခဲ့တာလို့ဆိုပါတယ်သူဟာတိဘက်ဒုက္ခသည်တွေအတွက်နေရာချထားပြတဲ့မြောက်ပိုင်းကဒါဟာဒန်မြို့ကအိမ်ယာမှာတနင်္လာနေ့ကသူကသူမီးတင်ရှုပ်ခဲ့တာဖြစ်ပါတယ်သူမျက်နှာမှာမီးလောင်ဒဏ်နဲ့ရုပ်ပြက်နေပြီးအသက်ရှူကိရိယာနဲ့အသက်ရှူနေရတာဖြစ်ကြောင်းလူနာစောင့်ကြည့်ပေးနေသူကပြောပါတယ်သူဟာမိုဇရီကတိဘက်အိမ်ကျောင်းမှာကျောင်းတက်နေတဲ့ဆာရင်းဖြစ်ကြောင်း VOA တိဘက်ဌာနကပြောပါတယ်
ရေပွဲမျိုးစိတ်တစ်ခုလို့ယူဆရတာမျိုးကိုတွေ့ရှိခဲ့တာတွေ့ရှိခဲ့တဲ့အကြောင်းအမေရိကန်အမျိုးသားသမုတ်တရားနဲ့လေဒုစီမံခန့်ခွဲရေးဌာန NOAA ရဲ့သိပ္ပံပညာရှင်တွေကပြောဆိုလိုက်ပါတယ်ဖေဗူလာ28ရက်နေ့ကဟာဝါရီနက်ကလဂျွန်ကန်းချီအနီးပင်လယ်ရေအနက်မီတာ4000ကျော်မှအဲ့ဒီရေပွဲမျိုးစိတ်တစ်ခုတွေ့ရှိခဲ့ကြတာဖြစ်ပါတယ်ရှင်
The Voice of America, VOA. စနေနေ့မနက်ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးခဲ့ကြတာပါ။အခုထုတ်လွှင့်ပေးနေတဲ့အသံတွေအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနှာစင်နိုင်ပါတယ်ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။NRI အစိုးရအဖွဲ့ကိုပြင်ပကပုံကိုအများစုနဲ့ဖွဲ့စည်းမှဖြစ်ပြီးလက်ရှိဝင်ကြီးဌာနတွေကဆယ်ခုကျော်ကိုလည်းဖျက်သိမ်းမှဖြစ်တဲ့အကြောင်းပါတီထိပ်တန်းခေါင်းဆောင်တဦးကမနေ့ကပြောခဲ့ပါဗျ။ NRI အနေနဲ့သမရရွေးချယ်မဲ့ကိစ္စအပါအဝင်ပြည်ထောင်စုအစိုးရတိုင်းနဲ့ပြည်နယ်အစိုးရအဖွဲ့တွေမှပါဝင်မဲ့ပုံကိုရရဲ့စီရင်ကိုမတ်လ6ရက်နေ့မှာအပြည့်အစုံကြေညာမှဖြစ်တယ်လို့လည်းဆိုပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဥဆောင်ဖွဲ့စည်းမဲ့ပြည်ထောင်စုအစိုးရအပါအဝင်ပြည်နယ်နဲ့တိုင်းအစိုးရအဖွဲ့တွေနဲ့ပတ်သက်လို့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ NLD ထိပ်ပိုင်းခေါင်းဆောင်တို့နေပြည်တော်ကနှင်းစီဆန်းအိမ်မှာမနေ့တောက်ကြနေ့ကဆွေးနွေးခဲ့ကြပါတယ်။အစိုးရအဖွဲ့မှာ NLD ပါတီဝင်နည်းနည်းပဲရှိမှာဖြစ်ပြီးအများစုကပညာရှင်တွေနဲ့အခြားပါတီဝင်တို့လည်းပါဝင်မှာဖြစ်တယ်လို့ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်လည်းဖြစ်ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဥဝင်းထိန်ကဆွေးနွေးပွဲအပြီးသတင်းတောက်တွေနဲ့တွေ့ဆုံရမှာပြောသွားပါတယ်။ဒါပေမဲ့ဝင်ကြီးတွေရဲ့အမည်စီးရင်အပြီးသက်ကိုတော့မတ်လ6ရက်နေ့မှာပြုလုပ်မယ်။ NLD ဗဟိုအလုံးမှုဆောင်ဆွေးနွေးပွဲမှာထုတ်ပြန်ကြေညာမှာဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ်
။ကျွန်တော်ခုပြောရုပ်စစ်မှာဗမာဝင်ကြီးဒီရဲ့ဖွဲ့စည်းပုံကခုနကပြောသလိုပေါ့။ကျွန်တော် NLD ရပုဂ္ဂိုလ်လည်းပါမယ်။ပညာရှင်လည်းပါမယ်။အခြားပါတီလည်းပါမယ်။ဒီကျွန်တော်တို့မြေသားဒီမိုကရေစီဖွဲ့ချုပ်ဝင်ရောင်စုစစ်မလူရလူနေစီတော်ဖြစ်နေတယ်။30ရောင်နဲ့40ရောင်ကိုချားလိုက်။ဒါပေမဲ့ကျွန်တော်အဲ့ဒီအရေးအတွက်ကိုတော့6နှစ်မှသတ်မှတ်ပြီးတော့ကျင်းပနေမှာ
။ဒါ့အပြင်ဝင်ကြီးဌာနတွေကိုလည်းပြန်လည်ဖွဲ့စည်းမှဖြစ်တာကြောင့်အရင်ဝင်ကြီးဌာနပေါင်း36ခုတည်းကနေ10ခုကျော်လောက်ကိုလည်းဖြုတ်ဖို့စီစဉ်ထားကြောင်းဦးဝင်းထိန်ကဆိုပါတယ်
။ဓမ္မရုံးမှာဝင်ကြီးဌာန6ခုရှိတယ်။အဲ6ခုကတခုရဖြစ်သွားတယ်။အဲ30ရှိတယ်။အဲ30 20လောက်ကျန်တာ။တူရာရေးမယ်။သူပေါ့မယ်ဥမာဆိုတော့ရတထားပုဆောင်ကြီး၊ကုံလန်းပုဆောင်ကြီး၊ဒီကျောင်းပုဆောင်ကြီး၊ဒီကျောင်းပုဆောင်ကြီး။ဒါတွေကကျွန်တော်တဖွဲ့လေးလုပ်လို့ရတယ်။အဲ့လိုလုပ်နိုင်အောင်လဲတောင်းဟိုဒီရေးရှိတဲ့ပုံစံကိုကျွန်တော်ရေးထားတယ်။အဲ့တော့ဘုန်းကြီးဌာနက27 22အဲ့လောက်ပဲရှိတော့ဘင်းကလို့36လောက်ရှိမှာမဟုတ်ဘူး။သို့တော့အဲ့လိုဘုန်းကြီးဌာနတွေပေါင်းတာကြမလို့ပူလာတဲ့ဝန်ထမ်းတွေရှိတယ်။သို့တော့လဲအဲ့ဝန်ထမ်းတွေဟာသူတို့ရဲ့နေရာတွေပူရမလို့သူတို့ဘယ်နေရာချထားမယ်ဆိုတော့ငိုရက်စဉ်းစားထားပြီးသားထားထားစရာနေရာတွေလည်းရှိတယ
်တခါအများကစိတ်ဝင်စားနေတဲ့ရခိုင်နဲ့ရှမ်းပြည်နယ်အစိုးရအဖွဲ့တွေအတွက်ဝင်ကြီးချုပ်ဘသူကိုခန့်အပ်မလဲဆိုတဲ့အပိုင်းမှာတော့ရခိုင်ပြည်နယ်မှာ NLD အမတ်ဦးညီပုကိုဝင်ကြီးချုပ်အဖြစ်ဒေါအောင်ဆန်းစုကြည်ကရွေးချယ်ထားတယ်လို့ဦးဝင်းထိန်ကဆိုပါတယ
်ကျောက်တိုင်းပြည်နယ်ဒီမှာအစိုးရကိုဒီမြို့ခမ်းမတော်ကျွန်တော်ခံမယ်ဆိုတော့အဲ့ဒီခံမယ်တို့တော့လည်းပဲရှမ်းလိုရခိုင်မှာကျွန်တော်အားနေတဲ့နေရာတွေမှာခြားပါတီတွေကလည်းလိုလိုပဲဒီနေရာတွေပြီးပြီးတော့ခံမယ်ခိုင်ဦးကြီးဦးညို့ဦးကြီးဦးရထားတယ်ဆိုတာငကိုတွေကကျွန်တော်အနိုင်ရပါတီကဖြစ်တယ်ဖြစ်တယ်နောက်ဖွဲ့စည်းပုံအခြေခံနဲ့တည်ညီတယ်ဒါမှမဟုတ်ဦးကြီးကိုဦးညို့ဖြစ်ဖို့အတွက်တောင်းဆန်းရရွေးထည့်ပြီးပြီးတို့တော့အဲ့ဒီမှာရှိတဲ့ခြားပါတီတွေရှိတယ်အဲ့ဒီခြားပါတီရဲ့ပုံကိုယ်တွေရောဒီချင်းရှိတဲ့ပုံကိုယ်တွေရောရခိုင်ဒီနယ်ဝန်ကြီးအဖွဲ့မှာတို့ဆက်ပြီးစဉ်းစားထားတာရှိပါတယ်
NLD ကတင်မြှောက်မဲ့တမရဘသူဖြစ်လာမလဲဆိုတာနဲ့ပတ်သက်လို့တော့အများကခံမှန်းထားတဲ့အမည်စင်းတွေတဲ့ NLD နိုင်ကသူရဦးတင်ဦးကတော့မဖြစ်နိုင်ဘူးလို့ဦးဝင်းထင်ကသတင်းဌာနတစ်ခုကိုအခိုင်အမာပြောကြားခဲ့ပါတယ်။မက်ရှလ၁၀ရက်နေ့လွှတ်တော်မှာ NLD ကတင်သွင်းမဲ့ဒုတမရလောင်းအမည်စင်းတွေထဲမှာလက်ရှိထိတ်ဆုံးကခမန်းခံထားရသူတွေကတော့ဦးထင်ကျော်နဲ့ဒေါက်တာမြို့အောင်တို့နှစ်ဦးဖြစ်ပါတယ်။သူတို့နှစ်ဦးလုံးဟာဒေါအောင်ဆန်းစုကြည်ကိုယ်တိုင်စိတ်ကြိုက်ရွေးချယ်ထားသူတွေအဖြစ်လူအများကယူဆထားပါတယ်ရှင
်။မန်းအင်ဂျင်နိုင်ပြပြခဲ့တာပါရှင်။အခုမလေးရှားရောက်မြန်မာရွှေပြောင်းလို့သမားတွေဘက်ကိုအလှည့်ပေးပါဦးမယ်။မလေးရှားနိုင်ငံမှာတစ်နှစ်ကျော်ကြာပိတ်ထားတဲ့ကျွမ်းကျင်ရွှေပြောင်းအလုပ်သမားတွေပြန်လည်ခန့်ထားရေးအစီအစဉ်ကိုအလုပ်ရှင်တွေရဲ့တောင်းဆိုမှုကြောင့် February 15ရက်နေ့ကပြန်ပြီးတော့ဖွင့်ထားပေးပေမဲ့ရှောက်ထားသူ100ကျော်ပဲရှိသေးတယ်လို့မလေးရှားအလုပ်သမားခေါ်ခွင့်ရကုမ္ပဏီတစ်ခုရဲ့တာဝန်ရှိသူတဦးကပြောပါတယ်။ဒါဟာငွေကြေးကုန်ကျစရိတ်များလွန်းတာအပြင်ဥပဒေစည်းမျဉ်းတွေများတာကြောင့်လည်းဖြစ်တယ်လို့ဆိုပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် VOE သတင်းတောက်မအေးအေးမာကပြောပြပါမယ်ရှင်။
မလေးရှားနိုင်ငံမှာကျွမ်းကျင်တဲ့အလုပ်သမားတွေနဲ့ပတ်သက်လို့ပြန်လည်ခန့်အပ်တဲ့အစီအစဉ်ကိုပြီးခဲ့တဲ့ February 15ရက်နေ့ကစတင်ခဲ့ပြီးတဲ့နောက်ရက်ပေါင်း30အတွင်းအလုပ်လုပ်ဖက်ပါမစ်တွေကိုမလေးရှားကထုတ်ပြန်ထားတဲ့ဥပဒေတိုင်းရှောက်ထားလို့ရပြီဖြစ်ပါတယ်။ဥပဒေထုတ်ပြန်ပြီးတဲ့နောက်မှာတော့လူ 8,000 လောက်စီးရင်ပေးသွင်းထားခဲ့ပေမဲ့တကယ်တမ်းရှောက်တဲ့အခါမှာငွေကြေးများတာတွေနဲ့အခန့်အသတ်တွေများတဲ့အတွက်လူ100ကျော်သာရှောက်ထားတာကိုတွေ့ရကြောင်းမလေးရှားမှာအနေကြပြီးအလုပ်သမားတင်ပို့ခွင့်ရနေတဲ့ကုမ္ပဏီတစ်ခုကတာဝန်ရှိသူတို့ကပြောပြပါတယ်။
ကိုထွက်ကြရအောင်လေနောက်ကရုံကျုပ်အခုဒီကိုတင်နိုင်ဟိုသူတင်နာတော့8000ကျော်ရှိတယ်ဒါပေမဲ့ဟိုတကယ်ကိုတစ်ထည်လာတင်နိုင်100ကျော်ပဲရှိတယ်ကျွန်တော်နေနေသွားတယ်ပေါ့အစီအစဉ်တော့ပဲကျွန်တော်လည်းတင်နာလာပဲကျွန်တော်ဒီမှာ outsourcing company ရှိတာဟုတ်ပြေးရမှာကြာပြီ
ဟုတ်ကဲ့
ဆန်းနဲ့ရှိကျွန်တော်ဒီ outsourcing ဆိုတာဒီဒီခေါက်ခွင့်တိုင်းစင်းနေရာကျုံမှာကျွန်တော်လည်းရထားတယ်ဒီနိုင်ငံသားနဲ့အတူကျွန်တော်ဒီနိုင်ငံသားရဲ့ခံရတာဟုတ်လူရဲ့နိုင်ငံသားကျွန်တော်ကုမ္ပဏီရတာအောင်မှကျွန်တော်လျှောက်တဲ့ခါကျတော့ကျွန်တော်100ကျော်ပဲလာလျှောက်ပြီးတယ်ပေါ့နော်စုစုပေါင်းဒီမှာတရားကြော်ပဲရှိသေးတယ်တကယ်လာလျှောက်တယ်လို့ကတောက်ပြီးတော့ဘူးမလာမရှောက်ဘူး6000ကျော်တည်းမှာတကယ်တစ်ထည့်ကြဆိုတော့မပြနိုင်ကြဘူးဒီမှာတရားကြော်ပဲရှိတယ်ဘူးမမလုပ်ဘူးကြောက်ပြီးတော့ဒီလည်းများတယ
်မလေးရှားနိုင်ငံမှာရှိတဲ့တရားမဝင်မြန်မာလူသမားတွေနဲ့ပတ်သက်လို့တရားဝင်အလုပ်ခန့်အပ်မဲ့အစီအစဉ်အတွက်မြန်မာနဲ့မလေးရှားနိုင်ငံတို့ကနှစ်ဖက်တာဝန်ရှိသူတွေဆွေးနွေးခဲ့ကြပြီးမြန်မာတိုင်ယုံဘက်ကတော့မလတရက်နေ့မတိုင်ခင်မလေးရှားရောက်မြန်မာတွေအတွက်သတင်းထုတ်ပြန်ခဲ့ပါတယ်။မလေးရှားမှာအလုပ်လုပ်လို့သူတွေနဲ့ပတ်သက်လို့ယာယီအလုပ်လုပ်ခွင့်ပါမစ်ရရှိထားပြီးတရားမဝင်နေထိုင်ကြသူများဖြစ်သွားကြသူတွေလူမှုရေးအလဲပတ်ဗီဇာနဲ့လာပြီးတရားမဝင်ဖြစ်သွားကြသူတွေအတွက်ဥပဒေစည်းမျဉ်းစည်းကမ်းသတ်မှတ်ချက်တွေကိုလည်းသတ်မှတ်ထားပါတယ်။အဲ့ဒီလူတွေကတော့တတန်း24လရှိတဲ့နိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့အထောက်အထားပြသဖို့လိုသလို2016ဖေဖော်ဝါရီလ15ရက်နေ့မတိုင်ခင်အနည်းဆုံး6လအလုပ်လုပ်ဖူးသူတွေဖြစ်ရမယ်လို့လဲဆိုထားတာပါဒါအပြင်အခုအလုပ်လျှောက်မဲ့သူတွေဟာပြည်ဝင်ခွင့်ဗီဇာကိုကင်ဆောင်ပြီးလေကြောင်းလိုင်းကနေဝင်ရောက်လာတဲ့တရားဝင်လာရောက်သူတွေဖြစ်ရမှာဖြစ်ပြီးဒီစီစဉ်ရကုန်ကြစည်းငွေကြေးတွေများလွန်းနေဆိုပြီးမလေးရှားရောက်မြန်မာတွေကဆိုပါတယ်အလုပ်ရှင်ဖြစ်ငှားရမ်းမဲ့တတိကလည်းဗီဇာတက်တန်းကျော်သူတွေကိုလက်ခံရမှာဖြစ်လို့ဒဏ်ကြေးပေးဆောင်ရမှာတွေနဲ့လိုက်နိုင်ရမယ့်စီးမျဉ်းစည်းကမ်းတွေအတော်များလာကြောင်းမလေးရှားလူမှုကြီးကြပ်ရေးရုံးကိုတွားလျှောက်ရတဲ့အစီအစဉ်အတွက်အလုပ်ရှင်ကအလုပ်သမားတွေပါစိုးရိမ်မှုတွေဖြစ်ကြပြီးမလျှောက်ကြတာလို့လဲဆိုပါရယ်အခုဆိုရင်ဒဏ်ကြေးပေးဆောင်ပြီးရက်ပေါင်း30အတွင်းအထူးနေထိုင်ခွင့်လက်မှတ်မကျသေးဘူးဆိုရင်နောက်ထပ်ရက်ပေါင်း30အတွင်းထပ်လျှောက်ရမှာဖြစ်ပြီးဒီလိုလျှောက်ထားမှုတွေအတွက်ကုန်ကြစရိတ်မလေးရှား ringgit ငွေ100ကို2ချိန်အဖြစ်မလေးရှားငွေ200ပေးဆောင်ရမှာဖြစ်ပါတယ်တရားမဝင်အလုပ်သမားဖြစ်သူတွေကမှတ်ပုံတင်တဲ့သကောင်စင်းပြနိုင်သူတောင်းကနန်းလောက်ကိုမြန်မာတန်ယုံကတော့နိုင်ငံကူးလက်မှတ်တွေထုတ်ပေးထားပေမဲ့အခုမလေးရှားကထုတ်ပြန်တဲ့အစီအစဉ်ရဆိုရင်မြန်မာအလုပ်သမားတွေဟာအလုပ်လုပ်ခွင့်လက်မှတ်ပါမေးရဖို့အတွက်ခက်ခဲနေတယ်လို့လည်းမလေးရှားရောက်မြန်မာတွေကဆိုပါတယ်ဒီအတွက်အလုပ်လုပ်ခွင့်ပါမေးဟာမလေးရှားမှာအနေကြတဲ့သူတွေတောင်ခက်ခဲနေတာမို့မလေးရှားကိုနောက်ထပ်လာကြမဲ့မြန်မာနိုင်ငံကအလုပ်သမားတွေလည်းသတိပြုကြဖို့လည်းပြောဆိုကြပါတယ်ကုမ္ပဏီတချို့ကတော့မလေးရှားနိုင်ငံမှာအလုပ်လုပ်လို့ရမယ်ဆိုပြီးငွေ30,000ထက်မနည်းယူပြီးမလေးရှားနိုင်ငံကိုပို့ဆောင်ပေးဖို့လှုပ်ဆောင်နေတာတွေလည်းရှိနေကြတာပါဒီအစီအစဉ်တွေနဲ့ပတ်သက်လို့မြန်မာတိုင်ယုံကတာဝန်ရှိသူတွေကိုမေးမြန်းခဲ့ရမှာတော့ကုမ္ပဏီတွေနဲ့သာစိတ်ဆက်ပြီးလှုပ်ဆောင်နေတာမို့ကုမ္ပဏီတွေကသာဆက်သွယ်မေးမြန်းဖို့ပြောဆိုခဲ့ပါတယ်အခုလုပ်နေတဲ့ပါမစ်ထုတ်ပေးတဲ့အစီအစဉ်ဟာနောက်ဆက်တွဲပေးဆောင်ရမယ်ငွေကြေးတွေအပါအဝင်မြန်မာငွေ18,000ထက်မနည်းကုန်ကျနိုင်တာကြောင့်မြန်မာအလုပ်သမားအတော်များများကတော့ပါမစ်လှုပ်ဆောင်ဖို့အတွက်ငွေကြေးမတက်နိုင်ကြဘူးလို့လည်းပြောဆိုနေကြပါတယ်ရှင်
မအေးအေးမှပြပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးပါဦးမယ်
အာရှပစိဖိတ်ဒေသအစိုးရရဲ့မူဝါဒတွေမှာရွှေပြောင်းနေထိုင်သူတွေကြုံရတဲ့အန္တရာယ်တွေကိုပော့ပော့ရှော့ရှော့သဘောထားတဲ့အတွက်မမျှတမှုတွေစီးပွားရေးအခွင့်အလမ်းဆုံးရှုံးမှုတွေနဲ့လူခွင့်ရေးချိုးဖောက်ခံရအောင်လမ်းဖွင့်ပေးသလိုဖြစ်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေပူးတွဲထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာသတိပေးထားပါတယ်။တက်ကြီးရွယ်ဦးတွေပိုများလာတာမျိုးလို့လူဦးရေဆိုင်ရာအပြောင်းလဲတွေရှိနေတဲ့အချိန်မှာရွှေပြောင်းနေထိုင်မှုတွေဟာစီးပွားရေးမှာအရေးပါတဲ့အခန်းကဏ္ဍကရှိနေတယ်ဆိုတာကိုအတိအမှတ်ပြုဖို့လိုတဲ့အကြောင်းလဲကုလသမဂ္ဂတာဝန်ရှိသူတွေကပြောခဲ့တဲ့အကြောင်းဘန်ကောက်မြို့ကနေ VOE သတင်းတောက်ရွန်ကော်ဘင်ပေးပို့ထားတဲ့သတင်းလွှာကိုမနန္ဒာချန်ကပြောပြပေးပါမယ်ရှင်
။2013ခုနှစ်ထဲကမ္ဘာတဝန်ပြောင်းရွှေ့ခြေချသူဦးရေစုစုပေါင်း213တန်းကျော်ရှိခဲ့ရာက59တန်းကတော့အာရှပစိဖိတ်ဒေသမှာနေထိုင်သူတွေဖြစ်ကြပြီးတော့ဒါဟာ1990ပြည့်ကစလို့ကြီးထွားလာနေတဲ့အခြေအနေတစ်ရပ်ဖြစ်ပါတယ်။ဒီသတင်းပတ်တဲ့ထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂအစည်းအဝေးခန်းစာမှာတော့အာရှပစိဖိတ်ဒေသတွင်နိုင်ငံတွေကနေလာခဲ့ကြတဲ့ပြောင်းရွှေ့ခြေချသူ95တန်းကျော်အပါအဝင်ကမ္ဘာတဝန်းလုံးမှာလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်အတွင်း50ရာခိုင်နှုန်းနီးပါးတိုးလာတယ်လို့ဖော်ပြထားပြီးဒီပုံစံအတိုင်းဆက်ဖြစ်နေမဲ့အလားအလာရှိတယ်လို့လည်းပြောပါရယ်ကုလသမဂ္ဂရဲ့အာရှပစိဖိတ်ဒေသစီးပွားရေးနဲ့လူမှုရေးရာကော်မရှင်ရဲ့တွဲဖက်အမှုဆောင်တွင်ရမူဟွန်ဂျူဟန်ကတော့ဒေသရင်းမှာပြောင်းရွှေ့ခြေချမှုတွေအဓိကဖြစ်လာရတာဟာစီးပွားရေးအခြေအနေကြောင့်လို့အခုလိုပြောပါရယ
် Economic gains is why migrants are on the move and we see the migrants largely moving
စီးပွားရေးအခွင့်အလမ်းကြောင့်ပြောင်းရွှေ့နေထိုင်ကြတာပါကမ္ဘာပေါ်ကတခြားဒေသတွေနဲ့မတူအောင်အကြီးအကျယ်ပြောင်းရွှေ့အခြေချနေတာကိုလည်းတွေ့ရပါတယ်ပြောင်းရွှေ့နေထိုင်မှုအကြီးမားဆုံးဖြစ်တဲ့အာရှတိုက်မှာပင်လယ်ကွေ့နိုင်ငံတွေဘက်ကိုသွားကြသူတွေကလွဲလို့တောင်ဘက်နိုင်ငံတွေကနောက်ထပ်တောင်ဘက်ပိုင်းကိုပြောင်းရွှေ့ကြတဲ့ပုံစံကိုတွေ့ရပါတယ
်နှစ်စဉ်နိုင်ငံရဲ့ခြားမှာလှုပ်လှုပ်ဖို့အတွက်ထွက်ခွာကြတဲ့ဖိလစ်ပိုင်လူမျိုးက2တန်းလောက်ရှိပါတယ်ဘင်္ဂလားဒေ့ရှ်အိန္ဒိယအင်ဒိုနီးရှားနဲ့ပါကစ္စတန်နိုင်ငံတွေကနေနှစ်စဉ်ထွက်ခွာကြသူတွေကတော့တန်းဝက်ကျော်လောက်ရှိနေတာဖြစ်ပါတယ်။အဓိကသွားရောက်အလုပ်လုပ်ကင်ကြတဲ့နိုင်ငံတွေထဲမှာတော့ဘရူနိုင်း၊ကာဇီစတန်၊မလေးရှား၊မော်လ်ဒိုက်စ်၊ရုရှား၊စင်ကာပူနဲ့ထိုင်းနိုင်ငံတွေပါဝင်ကြပါတယ်။ဒါပေမဲ့လည်းတချို့အင်ရှင်နိုင်ငံတွေမှာရွှေပြောင်းအလုပ်သမားတွေပေါ်ပြထန်းထားတဲ့စီကံသတ်မှတ်ချက်တွေကအလုပ်သမားတွေရဲ့အခွင့်အရေးကိုထိခိုက်စေသလိုလူမှုရေးအရာအကာအကွယ်ရရှိဖို့မှလည်းအကန့်အသတ်တွေနဲ့ကြုံကြရပါတယ်။ကတ္တချက်တွေကြောင့်စီးပွားရေးအရာမမျှတမှုတွေလူခွေရချိုးဖောက်ခံရမှုတွေမကြာခဏကြုံရတယ်လို့လဲကုလသမဂ္ဂအစည်းအဝေးခန်းစာမှာထောက်ပြထားပါတယ်။လောကလားစာနဲ့မမျှတတဲ့အခြေအနေတွေပေါ်ပြောင်းရွှေ့နေထိုင်သူတွေအနေနဲ့ဓာတ်ရိုက်အကျိုးသက်ရောက်မှုနည်းပါးတာကိုလည်းတွေ့ရတယ်လို့မစ္စတာဟမ်ကဆက်ပြောပါတယ်
။ What we do find on the other hand is the impact on wages, on inequality and employment is mostly and predominantly determined and is a function
တဖက်မှာကျွန်တော်တို့တွေ့နေရတာကလစာကိစ္စမမျှတမှုတွေအလုပ်ကိုင်းရရှိရေးကိစ္စအများစုကိုအစိုးရကသာအဓိကဆုံးဖြတ်သတ်မှတ်တယ်လို့အစိုးရရဲ့လုပ်ငန်းတာဝန်တက်တက်ဖြစ်နေပြီးတော့ရွှေပြောင်းဝင်ရောက်သူတွေအပေါ်မှာအခြေခံဆုံးဖြတ်တာမျိုးမဟုတ်ပါဘူးရွှေပြောင်းလာသူတွေကိုကောင်းကောင်းမွန်မွန်လှုပ်ပေးမယ်ကိုယ့်လူလိုသဘောထားမယ်တိုင်းပြည်စည်းဝါးရေးမှာထည့်သွင်းမယ်ကိုယ့်နိုင်ငံကအလုပ်သမားတွေလိုဆက်ဆံမယ်ဆိုရင်ကိုယ့်အမျိုးသားစည်းဝါးရေးအတွက်တကယ်ပဲအကျိုးမြတ်တွေရလာနိုင်ပါတယ်
လူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်အခက်အခဲနေတဲ့ Human Rights Watch ကအာရှပစိဖိတ်ရေးရာတွဲပတ်ညွှန်ကြားရေးမှူး Phil Robinson ကတော့မလေးရှားနိုင်ငံလူဒေတာရင်းအစိုးရတွေကတော့ပုံမှန်မဟုတ်တဲ့ပြောင်းရွှေ့ဝင်ရောက်မှုတွေကိုရေတိုသဘောနဲ့သာလက်ခံလိုကြတဲ့အတွက်တရားမဝင်စီးပွားရေးလုပ်ငန်းတွေပြောင်းရွှေ့လာသူတွေကိုအကာအကွယ်ပြေးဝမပေးနိုင်တဲ့အခြေအနေမျိုးတွေကြုံရတယ်လို့ပြောပါတယ
် You know, driving through all these issues is an exaggerated sense of national security.That somehow these refugees
or migrants တိကိစားရီအလုံးပါဒုက္ခတွေရွှေပြောင်းဝင်ရောက်သူတွေကတိုင်းပြည်ကိုတစုံတရာချင်းချောက်နိုင်တယ်ဆိုတော့မျိုးသားလူမျိုးရေးကိုပုံကြီးချဲ့တတ်ကြပါတယ်ထိုင်းနိုင်ငံမှာဆိုရင်လည်းရွှေပြောင်းဝင်ရောက်သူတွေဒုက္ခတွေဟာလူရန်ငါတွေလိုမျိုးမကြခဏယဉ်ညွန်ပြောဆိုတာတွေ့နိုင်တယ်လို့ဒုက္ခတွေကိုအလုံးလောက်ကန်ခွင့်မပေးတာလို့တမျိုးကြစီးပွားရေးကဏ္ဍကနေဘေးဖယ်ထားဖို့ကြိုးစားတာမျိုးတွေ့ရပါလိမ့်မယ
်အရှေ့တောင်အာရှရဲ့အာဆီယံစီးပွားရေးအတိုင်ဝန်ထူထောင်ရမှာရွှေပြောင်းလုံသမားတွေအတွက်ဝန်ဆောင်မှုပေးဖို့ချမှတ်ထားတဲ့သဘောတူညီချက်တွေကိုရောင်းပြန်ထင်ဟပ်မဲ့ဒေတာရင်းအတိုင်းအတာနဲ့မူဝါဒတွေကိုရေးဆွဲဖို့ပြက်ကွက်ခဲ့တယ်လို့လည်းဝေဖန်ခဲ့ပါတယ်။အနာဂတ်ပြောင်းရွှေ့နေထိုင်မှုပုံစံတွေပေါ်ဒေတာရင်းကလူဦးရေဆိုင်ရာအပြောင်းလဲတွေ အထူးသဖြင့်တက်ကြီးရွယ်အိုတွေပုံများလာတဲ့ဒေသတွေရဲ့ဩဇာလွှမ်းမိုးမှုတွေကြုံရမှာဖြစ်တာကြောင့်နိုင်ငံသားတွေအတွက်တာမကပြောင်းရွှေ့ဝင်ရောက်လာသူတွေအတွက်ပါလူမှုရေးဆိုင်ရာအကာအကွယ်ပေးဖို့တင့်တော်တဲ့အလုပ်ကိုင်တွေရရှိဖို့နဲ့လူခွင့်ရေးလေးစားမှုတွေပေါ်အခြေခံတဲ့ဒေသဆိုင်ရာမူဝါဒတွေကိုချမှတ်သွားဖို့တွေကိုလည်းကုလသမဂ္ဂစီးပွားရေးဆိုင်ရာကျွမ်းကျင်သူတွေကပြောဆိုထားပါတယ်ရှင်
မနက်လာချမ်းပြပြသွားတာပါရှင်တစ်ဆက်တည်းဥရောပကဒုက္ခသည်တွေဘက်ကိုလည်းကြည့်ကြရအောင်ပါဥရောပမှာရင်ဆိုင်နေရတဲ့ဒုက္ခသည်အရေးဖြစ်ရှင်းပေးရမှာအထောက်အကူဖြစ်စေမယ့်အစီအစဉ်တစ်ခုကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကကန့်လှန့်ထားပါတယ်လာမယ့်သတင်းပတ်မှာတူရကီနိုင်ငံနဲ့ဥရောပသမဂ္ဂရဲ့ဝန်ကြီးများအဆင့်တို့ဒီဘရပ်ဆဲမှာတွေ့ဆုံကြမယ့်ဆွေးနွေးပွဲမတိုင်ခင်မှာပဲအခုလိုကန့်လှန့်ချက်ထွက်ပေါ်လာတာပါ UNHCR ဌာနချုပ်စတီယာဂျနီဗာမြို့ကနေ VOA သတင်းတောက်လီဆာရှလွန်ရဲ့သတင်းပေးပို့ချက်ကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်ဂရိနိုင်ငံမှာဒုက္ခသည်3000ဝန်းကျင်ဟာတော်တော်ကိုစိတ်မချမ်းမြေ့စရာအခြေအနေမျိုးနဲ့ရင်ဆိုင်နေထိုင်နေကြရပြီးအဲ့ဒီအခြေအနေဟာအလင့်မြန်ကိုဆိုးဝါးလာနေတယ်လို့ UNHCR ဒုက္ခသည်ဆိုင်ရာမဟာမင်းကြီးယုံကဖော်ပြထားပါတယ်ဒါရီမကသေးပဲဂရိဘက်ချန်နေဆက်မှာတောင်းတင်နေတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေကမက်ဆီဒိုနီးယားနိုင်ငံစီဝင်ရောက်ဖို့ကိုလည်းမဖြစ်စလောက်ဥယေကိုသာခွင့်ပြုထားတယ်လို့လည်းဆိုပါတယ်။အဲ့ဒီဂရိနေဆက်မှာကနေရာထိုင်ခြင်းအပြင်စားနပ်ရိက္ခာလည်းမလုံလောက်တဲ့အတွက်တင်းမာမှုတွေလည်းပိုများလာနေပါတယ်။တကယ်လို့ဥရောပနိုင်ငံတွေအနေနဲ့မနစ်တုံးကသဘောတူထားတဲ့အတိုင်းဒုက္ခသည်တွေအရေးတရားနည်းလမ်းကြကြပြီးမြောက်အောင်ဆောင်ရွက်ကြမယ်ဆိုရင်ဒီအခြေအနေကိုကြဲကြဲပြန့်ပြန့်ဖြေရှင်းနိုင်မှာလိမ့်မယ်လို့ UNHCR ရဲ့ပြောခွင့်ရအမျိုးသမီးမလီရှာဖလီမင်းကပြောပါရယ်ဥရောပသမဂ္ဂရဲ့အဖွဲ့ဝင်28နိုင်ငံတို့ဟာဒုက္ခသည်ပေါင်း36,000ကိုမျှတပြီးတော့ခွဲဝေနေရာချထားဖို့သဘောတူထားတာပါဒါပေမဲ့နိုင်ငံအများစုကဒီသဘောတူညီချက်ကိုလွတ်လွတ်ချင်းချင်းနဲ့တာဝန်ယူမှုမရှိကြဘဲအခုလောလောဆယ်အထိလူပေါင်း603ယောက်လောက်ကိုပဲနေရာရွှေ့ပြောင်းပေးနိုင်ခဲ့တယ်လို့ Miss Fleming ကပြောပါတယ
်။ It's not fair right now. It's not fair that Greece and Italy have to take on all of the people who are arriving and all that.
လက်ရှိမှာအခုလိုဖြစ်နေတာတရားနည်းလည်းမကျပါဘူး။လာသမျှဒုက္ခသည်တွေရဲ့လိုအပ်ချက်မှန်သမျှကိုဂရိနဲ့အီတလီနိုင်ငံတို့ကအကြီးပဲတာဝန်ယူနေရတာမမျှတာပါဘူး။နောက်ပြီးဥရောပရဲ့ကိုစားဩစတြီးယား၊ဂျာမနီနဲ့ဆွီဒင်တို့ကအကြီးပဲဝင်လာမဆဲဖြစ်နေတဲ့ဒုက္ခသည်တွေရဲ့ဝင်တော့ဝင်ပိုးတွေကိုထမ်းထားရမယ်ဆိုတာကလည်းတရားနည်းလည်းမကျပါဘူး
။ EU အဖွဲ့ဝင်နိုင်ငံတွေစီဒုက္ခသည်အရေးတည်တည်ငြိမ်ငြိမ်ဖြစ်ဖို့နဲ့စနစ်တကျစီမံခန့်ခွဲဖို့အပိုင်း6ပိုင်းပါတဲ့အစီအစဉ်တစ်ရပ်ကို UNHCR ကကန့်လှန့်ထားပါတယ်။ဒီစီစဉ်ဟာဂရိနဲ့အီတလီမှာရှိနေပြီးခိုလုံခွင့်တောင်းခံသူတွေကိုနေရာရွှေ့ပြောင်းပေးဖို့တစ်ချိန်တည်းမှာဒုက္ခသည်ဖြစ်လက်ခံဖို့တတ်မှတ်ချက်နဲ့မကိုက်ညီသူတွေကိုနေရာရင်းနိုင်ငံပြန်ပို့ဖို့စတဲ့အချက်တွေပါဝင်ပါတယ်။တခြားအကြံပြုချက်တစ်ခုကတော့ဥရောပတိုက်ထဲမှာဒုက္ခသည်တွေပိုးပြီးဘေးကင်းလုံခြုံတဲ့တရားဝင်နည်းလမ်းတွေနဲ့ခရီးသွားလာနိုင်ရေးလူသားချင်းစာနာမှုနဲ့ခွင့်ပြုတဲ့အစီအစဉ်ဒါမှမဟုတ်မိသားစုပြန်လည်ပေါင်းစည်းရေးအစီအစဉ်တွေလိုစီမံချက်မျိုးတွေနဲ့ဆောင်ရွက်ပေးဖို့ဖြစ်ပါတယ်။တကယ်လို့ဥရောပနိုင်ငံတွေကသာအတူတကွနဲ့စီးစီးလုံးလုံးရှိကြပြီးပြည်ပခန့်တွေနဲ့ဖိစီးနှိပ်စက်မှုတွေကြကထွက်ပြေးလာရတဲ့သူတွေကိုကူညီဖို့နဲ့အကာအကွယ်ပေးဖို့ပြဋ္ဌာန်းထားတဲ့နိုင်ငံတကာဥပဒေတွေတိုင်လိုက်နာပြီးကိုယ်တော်ဝင်ကိုကြေညာကြမယ်ဆိုရင်သူတို့အကြံပြုထားတဲ့အစီအစဉ်တွေကအခုလိုအစီအစဉ်တွေနဲ့တကွတခြားအကြံပြုချက်တွေဟာအလုတ်ဖြစ်မှာပါလို့ UNHCR ကပြောပါတယ်ရှင်
သမရသည့်ရွေးချယ်ရေးပထမအဆင့်ဖြစ်တဲ့ဒုတိယသမရ3ဦးရွေးချယ်ရေးလုပ်ငန်းစတင်တဲ့ရက်ကိုအရင်ကြေညာထားတဲ့မတ်လ18ရက်နေ့အစား10ရက်နေ့မှာလုပ်မယ်ဆိုပြီးတရင်တစ်ပတ်ရှေ့တိုးသတ်မှတ်လိုက်ပါတယ်။ဒီလိုရှေ့တိုးသတ်မှတ်လိုက်တာဟာအစိုးရအဖွဲ့အလွှဲအပြောင်းပို့ပြီးအဆင်ပြေချောမွေ့လာမယ့်အရေးလက္ခဏာဖြစ်ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အစိုးရအဖွဲ့တည်တက်တက်ချင်းမှာဒေါင်ဆန်းစုကြည်သမရမဖြစ်နိုင်တော့ဘူးဆိုတာတေချာသွားပြီလို့ရောယူဆကြပါသလား။အခုလာမယ့်စနေနေ့ညတိုင်းရက်လေးတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က12923823955လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ဒီအမေရိကန်တန်ရက်ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်ကာနက်စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒါရိုက်လေးလိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်
။ VOA မြန်မ မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်။ VOA American တန်ကနေ2016ခုနှစ်မတ်လ5ရက်စနေနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုအစီအစဉ်တွေကိုလည်းလိုင်းဒိုမီတာ24 32နဲ့40တို့ကနေပဲဖမ်းယူနားဆင်နိုင်ကြပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက် American 3အင်္ဂလိပ်သင်ခန်းစာနဲ့အတူနောက်ထပ်နားဆင်ရမှာတွေကတော့
အဓိကကတော့ဗာလဲကောင်းအောင်ပြန်လုပ်လို့မရတော့ဒီအယိုးအထီလည်းရောက်သွားနိုင်နေနောက်ပြီးတော့အမေရတဲ့ရှင်နဲ့ကတိသားရှိပဲရောက်သွားနိုင်တယ်ပေါ့နော်။ရင်းနှောင်းကတော့ထင်တာကတော့သွေးဒက်စီ
အင်တုတ်စေးထဲမှာပါတဲ့ခဲတက်ရဲ့အစိတ်သိမ့်အန်ဒီရဲ့အကြောင်းတဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါက်အေအေဂျီရဲ့ပြောကြားချက်ဖြစ်တဲ့ပြောကြားချက်ကိုသိပ္ပံတဲ့နည်းပညာကဏ္ဍမှာနားဆင်ရမှာဖြစ်ပြီးအမျိုးသမီးကဏ္ဍကိုလည်းအစီအစဉ်နောက်ပိုင်းမှာနားဆင်ရပါမယ်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အာပေါ်မပြတ်ဥကြောစန္တာကောက်နှုတ်စူးစီးတင်ပြတာကိုနားဆင်ရအောင်ပါရှင်။
The truth about Myanmar's Rohingya issues. Myanmar ပြည်က Rohingya ပြဿနာရဲ့အမှန်တရားဆိုတဲ့ခေါင်းစဉ်နဲ့ The diplomat မှာ Jasmine Chia ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။ Jasmine Chia ဟာ Harvard Tech သူကသူ့ရဲ့ဒီကြောင့်တူဖြစ်ပြီးရန်ကုန်နဲ့ရခိုင်ပြည်နယ်ကိုကိုယ်တိုင်သွားရောက်လေ့လာပြီးရေးသားထားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကနှစ်ပေါင်း50ဆေးအုပ်ချုပ်ရေးလက်အောက်မှာနေခဲ့ပြီးနောက်လူလူရွေးကောက်တဲ့အစိုးရတက်လာတော့မယ်ဆိုတာနိုင်ငံတကာကအလေးပေးနေကြခြင်း Rohingya ပြဿနာကိုလည်းအယုံဆိုင်နေရပါတယ်။ရခိုင်ပြည်နယ်မှာအလွန်အကျွံလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကိုရပ်ဆိုင်ဖို့တောင်းဆိုနေကြတာပါ။မွတ်စလင်နဲ့ဗုဒ္ဓဘာသာမြန်မာတွေအကြားတင်းမာမှုကို New York Times ကတင်ပြရမှာတော့ရခိုင်ဗုဒ္ဓဘာသာတွေရဲ့အသံမပါတလောက်ပါပဲ။ဘာကြောင့်လဲလို့ဆောင်းပါးရှင်ကမေးကြည့်တော့သိရှိသွားမှာဆိုရယ်7 minutes ထက်ကျော်သွားရင်ပြိဿညင်ငွေသွားမှာဆိုလို့မရတာလို့ဆိုပါတယ်။ရခိုင်ချင်းနေပေါ်ကုလသမဂ္ဂတို့နိုင်ငံတကာ NGO တို့ရဲ့လွဲမှားစွာသုံးသပ်ဖော်ပြနေမှုကိုရခိုင်လူထုကအကြီးအကျယ်ကန့်ကွက်ဆန္ဒပြရင်လည်းကမ္ဘာကအာရုံမစိုက်ကြပါဘူးရခိုင်သမိုင်းကျွမ်းကျင်သူရက်ဖီလေတာကရိုဟင်ဂျာဆိုတာလူမျိုးနွယ်တစ်ခုမဟုတ်ဘဲနိုင်ငံရေးအရာဖန်တီးချက် political construction တစ်ခုသာဖြစ်တယ်လို့ဆိုပါတယ်ကိုရာစုရခိုင်မင်းနိုင်ငံခေတ်တွေကရခိုင်ပြည်မှာမွတ်စလင်တွေရှိလာခဲ့ပေမဲ့20ရာစုမှာအခုဘင်္ဂလားဒေ့ရှ်ဖြစ်လာတဲ့နေရာကအများအပြားဝင်ရောက်လာကြတာပါစီအစွာကိုအပြင်းထန်ဝေဖန်သူ Benedict Rogers ကိုရင်ကရိုဟင်ဂျာတွေဟာ Muslim of Bengali ethnic origin Bengali မျိုးနွယ် Muslim တွေဖြစ်တယ်လို့ဆိုထားပါတယ်ဒီလိုရင်းနေတဲ့အတွက်သူတို့ရဲ့နိုင်ငံသားဖြစ်ခွင့်မရှိဘူးလို့ညှင်းဆန်နေတာတော့မဟုတ်ပါဘူးဒါပေမဲ့ပြဿနာဇင်းမြစ်ဟာအခုနားလည်နေကြတာကပုံမရှုပ်ထွေးတယ်ဆိုတာကိုပြောလို့ရင်းတာဖြစ်ပါတယ်မြန်မာပြည်သူလူထုဟာဘယ်ကိစ္စမဆိုခင်ဗျားတို့နဲ့သဘောတူမှာဖြစ်ပေမဲ့ရိုဟင်ဂျာကိစ္စကိုသွားပြောရင်တော့သဘောတူနိုင်မှာမဟုတ်ဘူးလို့စန်တမန်တူကဆိုပါတယ်ဒီလိုမြန်မာပြည်သူတွေနဲ့နိုင်ငံတကာရဲ့အမြင်ကွဲနေသမျှရခိုင်ပြည်နယ်ကစာနာမှုထောက်ပံ့ရေးကိစ္စတွေတိုးတက်လာနိုင်မှာမဟုတ်ပါဘူး။ဘယ်လိုအကျိုးဆက်တွေဖြစ်လာနိုင်လဲဆိုတာမကြည့်ပဲပြောနေကြခြင်းဟာဗုဒ္ဓဘာသာရခိုင်တွေအပေါ်မှာအထင်အမြင်လွဲမှားမှုတွေပုံများလာနိုင်တယ်လို့ဖိအားလည်းပုံများလာနိုင်ပါတယ်။စစ်တမ်းတစ်ခုအရဗုဒ္ဓဘာသာဝင်မြန်မာလူမျိုး85ရာခိုင်နှုန်းဟာမြန်မာနိုင်ငံကိုမွတ်စလင်ဝါမျိုးသွားမှစိုးရိမ်နေကြတယ်လို့ဆိုပါတယ်။ဗုဒ္ဓဘာသာလူများစုရှိတဲ့မြန်မာနိုင်ငံမှာအထူးသဖြင့်ရခိုင်လူဒေသမှာတော်ဆန်းစုကြီးအနေနဲ့ဗက်မလိုက်ဖဲနေပြဖို့ဆိုတာလည်းသိခက်ခဲပါလိမ့်မယ်။သူကတော့ရေရှည်ပဋိပက္ခကိုအဆုံးသတ်စေခြင်းအပေးယူလို့ညှိနှိုင်းတရမယ်လို့ဆိုပါရယ်။နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းဒီအရေးကိုတတိနဲ့ကင်တွယ်ရမှာဖြစ်ပါရယ်။ရခိုင်ပြည်နယ်မှာမွတ်စလင်တွေချိုးနှင်ဆက်ဆံခံနေရတယ်ဆိုတာကိုမြန်မာပြည်သူလူထုမသိတာမဟုတ်ပါဘူး။ညဉ့်ညံ့တရတဲ့မြန်မာနိုင်ငံကိုတရားထဲနဲ့တိဆောက်လို့မရနိုင်ဘူးလို့စစ်တွေမှာရှိနေတဲ့စခန်းတွေကိုလည်းချက်ချင်းဖြိုဖျက်ပစ်နိုင်မှာမဟုတ်ဘူးလို့ရေးသားထားပါရယ်ခင်ဗျာ။ရှိကြဆုံးပုတ်တင်ညတကောင်ကိုမြန်မာပြည်ကဘရင်တုံးတစ်ခုမှတွေ့ရတဲ့ဆိုတော့အကြောင်းကိုတော့ဒ discovery.com မှာဖတ်ရပါတယ်။လွန်ခဲ့သောနှစ်သန်းပေါင်း100ကျော်ကဒီပုတ်စင်ညိုရုပ်ကျွင်းဟာရခင်တွေးဆထားတဲ့ရှေ့အကြဆုံးပုတ်စင်ညိုရုပ်ကျွင်းတဲ့နှစ်သန်းပေါင်း88သန်းရှိကြပါသေးတယ်။ဒီပုတ်စင်ညိုလေးဟာဒိုင်နိုဆောခေတ်ကထင်းဥပင်အစီးမှာပိတ်မိပြီးသေဆုံးသွားခဲ့တာဖြစ်တယ်လို့လည်းရေးထားပါတယ်။အခုပုတ်စင်ညိုရုပ်ကျွင်းတွေးဆမှုကတရိတ်ဆန်တွေရဲ့ပထမဆုံးစင်ကဲဖြစ်စဉ်ဟာအာဖရိကတိုက်မှာသာဖြစ်ထွန်းခဲ့တယ်ဆိုတဲ့အယူအဆကိုလည်းစိန်ခေါ်လိုက်ခြင်းဖြစ်တယ်လို့ရေးသားထားပါခင်ဗျာ။
ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကိုနားဆင်ရပြီးတဲ့နောက်အခုလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးပါမယ်ရှင
်။ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တရက်ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲတော့ဘိုက်ဒီဘေကတော့ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ဟာ
if you want to get a good job these daysYou can't be out of touch with the latest technology.
Cooking ma lo kaung kaung ya chi yin no. Naw song bon ni pinya rwe ne thi twe mu kin kwa ni lo ma phit phu lo dei be ya ba de. George ko pi de u ma go naw ta khaw le la chi cha ya aw ma.
If you want to get a good job these days, you can't be out of touch with the latest technology.
Khuku ne set pya ni da, ta khuku ne thi twe mu a hlan we ni da.တခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ
out of touch
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒလလဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်ပေးရတာလည်းနောက်အခုအမျိုးသမီးခန္ဓာကိုလည်းဆက်ပါအောင်မယ်အခုတလောကချင်းပြည်နယ်သတင်းတွေမှာဖော်ပြခြင်းခံရတဲ့ပက်ဂျီဆန်လို့ခေါ်တဲ့လူမှုအခြေပြုမူရစ်စေဝါတိုက်ဖြတ်ရေးအဖွဲ့အနေနဲ့ကချင်းပြည်နယ်အတွင်းဘိန်းကင်းတွေကိုလိုက်လံဖျက်ဆီးနေတာအပါအဝင်မူရစ်စေတိုက်ဖြတ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေတယ်လို့သိရပါဗျ။ကချင်းပြည်နယ်ရဲ့မူရစ်စေဝါပြဿနာဟာဒေသတွင်းအမျိုးသမီးတွေပေါ်ထိခိုက်မှုရှိနေတဲ့အတွက်လဲပက်ဂျီဆန်အဖွဲ့မှအမျိုးသမီးတွေပါဝင်နေကြတာကိုတွေ့ရတာပါ။အကြောင်းစုံကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ပြပေးထားပါတယ်ရှင်။
But the sun ကတော့ကချင်ပြည်နယ်စံပြည်နယ်တော်လည်းကောင်းအကုန်လုံးကချင်သမျိုးသားလုံးကနေဒီမှာဥမာဒီအကျိုးတော်ထမလူငယ်ဆိုလည်းလူငယ်အဲနောက်အမျိုးသမီးဆိုလည်းအမျိုးသမီးအမျိုးသားဆိုလည်းနောက်အတင်းတော်ဆိုလည်းအတင်းတော်လိုက်နောက်ပြီးမှကိုယ့်ရဲ့ဒီနေဆိုလည်းနေလည်းပါတင်ပြေးမှုနေလိုက်ဒါကိုတို့ကပတ်ဆိုတဲ့အတိတ်ကတော့ဒါပြုတ်ပြန်တာကြီးရပေါ့သစံဆိုတာလုံးဝကိုအပြောက်ဆင်းပေါ့လေနော်အဲ့တော့ဒီမူရစီဝမ်းနဲ့ပတ်သက်ပြီးမှလုံးဝကိုဒါပြည်ပြန်သားကြီးကြီးအခွက်ပေါ့လုံးဝမရှိတော့ရှင်းလင်းတော့အောင်လှုပ်ဆောင်မယ်ဆိုတဲ့အဲခေါင်းစနေလှုပ်ဆောင်နေတာဖြစ်တယ်ပေါ့ဒီနော်ဒီအိပ်တော်နဲ့အဲအကြောင်းပေါ့ရှင်တမျိုးသားလုံးကမူရစီကိုမကြိုက်ဘူးအဲအကြောင်းပေါ့အားလုံးကဒါကိုလုံးဝပျောက်ပြက်သွားအောင်ရှင်းလင်းတော့အောင်အားလုံးပူးပေါင်းပြီးမှဒါကိုတိုက်ဖြတ်နေတယ်ပေါ့လေနော
်အဲ့ဒါကတော့ PGS လို့အတူကောက်ခေါ်တဲ့ပတ်ဂျဆန်ဆိုတဲ့ကချင်လူမှုခြေပြုမူရစီတိုက်ဖြတ်ရေးအဖွဲ့နဲ့ပတ်သက်လို့ကချင်ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေဆောင်ရွက်ပေးနေတဲ့လူမှုလင်းလို့အဓိပ္ပာယ်ရတဲ့ကချင် NGO အဖွဲ့ကိုမှတ်တည်သူမယ်ရီတုံကပြောသွားတာဖြစ်ပါတယ်။ခရီးယန်ဂိုင်းပုံစုံကဥဆောင်တဲ့ဒီဘိတ်ခင်တိုက်ဖြတ်ရေးအဖွဲ့ဖြစ်တဲ့ပတ်ဂျဆာမာအဖွဲ့ဝင်ပေါင်းတသိန်းလောက်ရှိတယ်လို့ခန့်မှန်းရပြီးအဲ့ဒီအထဲမှာအမျိုးသမီးတွေလည်းပါဝင်တာဖြစ်ပါတယ်။ဆွေတရီကလို့နာမည်ကြီးခဲ့တဲ့နေမြေမှာပါဝင်တဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာပေါ်မှာအာဖဂန်နစ္စတန်ပြီးရင်ဘိန်းဒုတိယအများဆုံးထွက်တဲ့နိုင်ငံဖြစ်ပြီးအဓိကအများဆုံးမြန်မာနိုင်ငံမှာဘိန်းဆိုင်ပြူးတဲ့ပြည်နယ်တွေကတော့ကချင်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပါတယ်။ကချင်ပြည်နယ်မှာဘိန်းအထွက်များတဲ့အတွက်ကြောင့်လည်းဒေသမှာဘိန်းစွဲသူတွေပေါများတဲ့အတွက်ပြည်သူ့စစ်အဖွဲ့အသွင်နဲ့ PGS အဖွဲ့ကိုဖွဲ့စည်းကကိုနီကိုဟန်နဲ့ဘိန်းဆိုင်ခင်တွေကိုဖျက်ဆီးတာဘိန်းရောင်းဝယ်သူတွေကိုဖမ်းဆီးအနှံတာကိုရင်ဆုံးမတာတွေစသဖြင့်လှုပ်ရှားခဲ့ကြတာသတင်းတွေမှာမကြာခဏတွေ့ခဲ့ကြရပါတယ်။ခုသတင်းကြည့်လာတဲ့နောက်ဆုံးဖြစ်ရပ်ကတော့မ
မရှိတာ20ရင်းနေနဲ့ကဝိုင်းမော်မြို့နယ်ကံပိုက်ကြီးကိုတွားရောက်ပြီးဘင်းကင်းတွေဖြက်စီးဖို့ကြိုးပမ်းခဲ့ကြတဲ့ PJS အဖွဲ့နှစ်ဖွဲ့တို့ဟာတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်ထို့စဉ်ကမူရစေးတိုက်ဖြည့်ကော်မတီဝင်ဖြစ်တဲ့ဦးတိုင်ဆောင်အခြေအနေကိုရှင်းပြခဲ့တာကတော့တောင်မဲ့ထွန်းကအဖွဲ့အရင်စဖြစ်ပါတယ်ခင်ဗျာသူတို့ကို
နောက်ပြီးတော့လူတွေဝိုင်းရဲ့အဲ့လိုရုံရင်းဆောင်ခက်ဖြစ်ပြီးတော့အဲနောက်မှာအကြတော့အထက်ကအဖွဲ့နဲ့ပြန်ဖြစ်တယ်အထက်နဲ့အဖွဲ့ပြန်ဖြစ်တော့သူတို့ကိုလာဝိုင်းထားတယ်အခုရဲတွေလည်းအထွက်ပြေးသွားတယ်ဆိုပြီးတော့ကျွန်တော်တို့နောက်ကိုပြန်ပို့ဆက်တော့အဲ့ဒီဘိန်းချက်အဖွဲ့ကငါးစီးပြန်တက်ပါတယ်ခင်ဗျဒါမှမဟုတ်ဒီနေ့ဒီနေ့တနားရဲ့လာမကြီးပါအဲ့ဒီအပေါ်မှာကိုတို
ုံချုံရေးတွေ့တာဝန်ရှိတဲ့ရဲနဲ့စစ်တပ်တို့ပါဝင်ပတ်သက်နေတာဖြစ်ပြီးဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့တာတွေ့ရပါတယ်ဒီနေရာမှာပက်ချဆန်လူတို့အခြေပြုမူရစေတိုက်ဖြတ်ရေးအဖွဲ့နဲ့အမျိုးသမီးတွေဘယ်လိုသက်ဆိုင်တယ်လဲဆိုတာကိုမေးစရာရှိပါတယ်မယ်ရီတောင်းရဲ့အဖြေကရှင်းပါလေ
အခုကျမတို့အားလုံးရဲ့ဒီထဲကနေပြီးပါပါအခုပတ်သက်ဆန်အမ်ချီရှန်ဖုံပါလေပတ်သက်ဆန်မေးစေဝါအန်ဒါတီးကိုရဆုံးမှာဖွင့်ထားတာရှိရဲ့ဒါကပြောရမယ်ဆိုရင်ကျမတို့ဒါပုံပြီးမှမေးစေဝါဒံခံရတဲ့အတွက်ကြောင့်မလို့ဒါမိခင်ကိုယ်တိုင်ကမခံစားနိုင်တော့တဲ့အတွက်မလို့ဒီဟာကိုတို့ကိုယ်တိုင်စပြီးမှတို့ကိုယ်တိုင်ပောက်ကွဲလာတယ်ပေါ့ဒီပောက်ကွဲတန်ခါနေဆင်အခုကဘာလဲပြောအတင်းတော်ဒိုင်းကနေပြီးမှနောက်ကျင်ဘက်ကွန်ဗင်းရှင်းရှိပါတယ်အဲ့ဒီမှာအတင်းတော်ဒိုင်းကနေဒီမှာလဲနောက်ကျမတို့ကက်သလစ်ချာချ်ဝင်လဲရှိအတင်းတော်ဒိုင်းကနေအိမ်ဒိုင်းကနေပေါ့ချင်းတစ်မျိုးသားလုံးကစစ်တမ်းကြောင့်လို့ဒုက္ခခံရတဲ့အထက်မှာဒါမကပုံပြီးဆိုးရတာဒီမွေးစေးဝါအနေဖြစ်တယ်တချင်ပြည်နယ်မှာတော့ကောင်းရှမ်းပြည်မှာတော့လကောင်းအိမ်ဒိုင်းမှာမွေးစေးမတုံးတယ်လို့ဆိုတာမရှိဘူးအားလုံးကဒီမွေးစေးတော့တုံးတာကိုအရန်ခံရအထူးဖြစ်မိခင်တယ်ပေါ့ကိုမွေးထားတဲ့တာသမီးအိမ်မှာရှိကြများပစ္စည်းကုန်တယ်ပြီးအရန်ဆွဲဟာအဲဒီတော်လေးအဲတို့စိတ်ဆန္ဒကံကားမှုရညာလာတယ်စေတနာညာဖြစ်တယ်ဒါကိုမကြိုက်ရတော့ဘူးဒီကချင်အမျိုးသားရင်ထဲမှာခံရခံစားရဒုက္ခရင်ကအနိုင်ဖြစ်လာတယ်ဆိုတော့ဒီအတူတစ်ဖြစ်ဒီမွေးရသေးကြောင့်မလို့ဆုံးရှုံးရတဲ့အပိုင်းကိုအများကြီးကိုဒါမကြိုက်မနစ်သက်တဲ့အတွက်ကြောင့်မို့ဒါတို့အများကြီးပဲလူငယ်လဲလူငယ်ရောက်အမျိုးသမီးဆိုလဲအမျိုးသမီးရောက်ဒီမှာကြားရတဲ့ဒီရှမ်းပြည်ဘက်မှာဆိုအမျိုးသမီးတွေမိခင်တွေကိုယ်တိုင်ကဒီရောင်းတို့ရွာမှာရောင်းတဲ့လူတွေတို့ကိုယ်တိုင်အဲဘလောက်တော့လို့အရင်ယူသေးတာမရှိတာမိခင်တွေကိုယ်တိုင်ဖမ်းပြီးစတော့တုံးတဲ့လူတို့ခါတဲ့အဲဖမ်းစီးပြီးမှအဲတို့ကိုယ်တိုင်ပြန်ပြီးချက်ပြီးတဲ့ဟာမျိုးရင်ပေါ့လေနော်အများကြီးဆက်လို့ပဲအခုတော့ဘာလို့ဆိုအတင်းတော်တိုင်းမှာအဲသူရဲ့ရွက်ကြတိုင်းမှာလဲဒါဘင်းတော့တုံးတဲ့လူတို့ဘင်းချက်ပြီးတဲ့ဟာမျိုးအခုလဲဘာပြောတော့တုံးတဲ့လူကိုဖြတ်ပေးပြီမဲ့လဲဟိုဆိုင်နေတယ်ဆိုရင်တော့ရှိနေတယ်ဆိုတော့ဒါကအများသာကျမတို့ရဲ့ပြည်နယ်ထဲမှာအဲဒါအများရှိနေတဲ့ခါကျဒါကိုမကြိုက်တဲ့အတွက်ကြောင့်မလို့အားလုံးကဒါစီစဉ်နေရကြပါပြီဒါ2015အနေစာမှာအစီအစဉ်ကြောက်ဦးဒါအားလုံးကဒုက္ခမကြုံတဲ့လူမျိုးရှိတော့လေအားလုံးကဒါကိုမကြိုက်တဲ့အတွက်အားလုံးပူပေါင်းပြီးမှဒီမွေးစေဝါအနေနဲ့တာစီကိုညာကိုဖွဲ့ပြီးမှတော့ချက်အမျိုးသားလုံးအနေနဲ့ကိုဒါအာဒီငယ်လူကြီးအကုန်လုံးပဲဒါအားလုံးကဒါကိုဝိုင်းဝန်းပြီးတော့ဒါတိုက်ခိုက်ပြီးမှဒါအခုဒီအစီအစဉ်ကိုလုပ်နေတာဖြစ်ပါတယ်ပေါ့
ကချင်ပြည်နယ်မှာမူရစီပြဿနာဘယ်လိုကြီးထွားလာသလဲမူရစီပြဿနာကြီးထွားမှုကြောင့်အမျိုးသမီးတွေရဲ့ဘဝကိုဘယ်လိုထိခိုက်နစ်နာစေတယ်ဆိုတာနဲ့ပတ်သက်လို့2014ခုနှစ်က Silent Offensive အတန်တိတ်ထိုးစစ်ဆိုတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့တဲ့ထိုင်းချီဆိုင် Quad လို့ခေါ်တဲ့ကချင်အမျိုးသမီးများအစည်းအုံးအဖွဲ့ကပြောခွင့်ရပုဂ္ဂိုလ်မွန်းနေလီနဲ့ဆက်သွယ်ပြီးမြန်တာကိုတင်ပြရင်ဒီသတင်းပတ်ရဲ့မြို့မြတ်ကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်ကျွန်တော်တို့အချင်းပြည်မှာဆိုလို့ရှိရင်ပေါ့နော်ဒီ94ပြစ်ခတ်ရစေရေမလုတ်ခင်အရှိပိုင်းမှာဆိုလို့ရှိရင်အဲ့လိုထိဆိုးဝါးမရှိဘူးပေါ့နော်ဒီ94နောက်ပိုင်းအပြစ်ခတ်ရစေပြီးနောက်ပိုင်းပိုပြီးငင်းချမ်းရေကိုဥတည်မယ်ဆိုတဲ့အချိန်မှာပိုပြီးလွတ်လွတ်လပ်လပ်နဲ့မွေးရစေဝါပြစ်တနာတွေကပိုပြီးကြီးကြီးထွားထွားဖြစ်လာတာပေါ့နော်ဒီကိစ္စတွေကိုဆိုလို့ရှိရင်အစိုးရဘက်ကလည်းတကယ်ချီချီမီမီတောင်းဝန်ယူပြီးလုံဆောင်ပေးတာတွေမရှိဘူးအခုချိန်မှာဆိုလို့ရှိရင်ဒီလူထုတွေကတကယ်ပဲအားကြီးခံစားလာရတဲ့အခါကျတော့ကိုယ်တိုင်ဒီမွေးစေဝါကိုတိုက်ချက်ဖို့အတွက်ဒီလူထုရဲ့အင်အားနဲ့လှုပ်ဆောင်နေတယ်အစိုးရရဲ့ဒီသူစစ်တွေနေတဲ့နေရာလို့ရှိရင်ဒီ border gas flow လို့ခေါ်တဲ့ညီချောင်းတက်တဲ့အုပ်ချုပ်တဲ့နေရာ Dira ma solution yin di mu ye se go lulula sai tong ni de lu lulula la yang cha pai khwe shi de lulula la ne bo no ji ha ye go lou chang ni da shi ba de so ro ji kaisa de ha kachin pi ma bo no bo yo pyan nan pho twet le bo yo le ku da shi ni ba de
naw ta khu a si khan sa ma a myo thami de bo ma di mu ye se pyatana so jo ta yak mu de shi ni de so pi lo de pho pya tha ba de တချို့အသေးစိတ်ဥပမာလေးတွေပြောပြလို့ရမှာရှင
်။မြင့်စေဝပြဒနာတွေပို့ပြီးများများဆဆဖြစ်လာတဲ့နောက်ပိုင်းမှာဒီမျိုးသမီးတွေကပို့ပြီးခံစားလာရပါတယ်။ဘာဖြစ်လို့လဲဆိုတော့တချို့အိမ်ထောင်တွေဆိုလို့ရှိရင်အမျိုးသားရောသူ့ရဲ့သားတွေပေါ့နော်အဲ့လိုမျိုးအဆေးသုံးဆွဲတယ်။ဆေးသုံးဆွဲတဲ့အခါကျတော့နောက်ပိုင်းပို့ပြီးဆူဆူဝါဝါဆေးသုံးဆွဲမှုတွေများလာတဲ့အခါကျတော့အိမ်မှာရှိသမျှစီးဆိုင်ဥစ္စာတွေပေါ့နော်ပစ္စည်းတွေကိုခိုးပြီးတော့ရောင်းချတာတွေအဲ့လိုမျိုးတွေပေါ့နော်ပြဿနာတွေအများကြီးဖြစ်လာတယ်။အဲ့လိုမျိုးပြဿနာတွေဖြစ်လာတဲ့ပုံမှာအမျိုးသမီးတွေကဒီလိုမျိုးပြဿနာတွေကိုဖြေရှင်းရတဲ့အပြင်မိသားစုရဲ့စောင့်ဝင်နေရတယ်လဲသူရုန်းကန်ရတယ်ပေါ့နော်ဒီလိုမျိုးအခက်အခဲတွေသူကကြုံရတာတွေရှိတယ်။ပြီးတော့တချို့အမျိုးသမီးတွေဆိုလို့ရှိရင်ပေါ့နော်ဒီအမျိုးသားကဆေးသမားဖြစ်တဲ့အခါကျတော့သူကမိသားစုကိုသူကရှာတွေးရတယ်။အဲ့ဒီမှာကျမတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အလုပ်တစ်ခုရဖို့ပေါ့နော်ဝင်ဝင်ရှာဖို့အတွက် solution လည်းအင်မတန်ခက်ခဲတယ်။ဆိုတဲ့အခါကျတော့ဒီလိုမျိုးလွယ်လွယ်ကူကူနဲ့ပတ်စံဝင်နိုင်တဲ့အဲညီလန်းတွေထွက်လာတယ်ပေါ့နော်။ဒီလိုရှိရင်တချို့ဒီဆေးသုံးဆွဲတဲ့ကလေးတွေရဲ့မိဘတွေပေါ့နော်။မိဘတွေပြုလို့ရှိရင်အဖွားတွေဆိုလို့ရှိရင်ဒီတိုင်းတွေကိုအဲခံစားတာတွေကြာလာတဲ့အခါကျတော့သူတို့မှာအဲချက်ပေါက်တွေမရှိဘူးအဲ့လိုမျိုးဖြစ်လာတော့ပေါ့နော်ပြလို့ရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီမိုးရစေဝါတောက်သုံးချင်းအဖြစ်ညာတော့အဖြစ်ဒီပတ်စံပဲမြင်လာတော့ပေါ့နော်မိုးရစေဝါစေတနာလေးကြောင့်တချို့မျိုးသမီးတွေကထွက်ပေါက်ရှာလာတယ်တချို့မျိုးသမီးတွေဟာဆိုလို့ရှိရင်မိုးရစေဝါတောက်သုံးတဲ့အဖေတွေနှိမ့်ဆက်တယ်ရိုက်နှစ်တယ်ပြလို့ရှိရင်အိမ်မမနေချင်တဲ့အခါကျတော့ထွက်ပြေးတယ်အဲ့လိုမျိုးခြေလေးပေါ့နော်အဲ့ဒီခြေလေးပုံမှာဒီကိုယ်ကိုယ်ကပေါ်ပြီးတော့ဖြစ်တယ်ပါ
ဒေါ်လာလာတန်စီစဉ်တိဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ခဲ့ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တိဆက်ပေးနေတာဖြစ်ပါတယ်ရှင်။
ဒီတစ်ပတ်တော့အင်တုတ်ဆီးရီမှာပါနေတဲ့ခဲတွေကပေးနိုင်တဲ့အန္တရာယ်တွေအကြောင်းကိုတဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးဂျီကပြောပြပေးမှာပ
ါ။ဒီကနှစ်မျိုးရှိပါတယ်အင်တုတ်ဆီးရီမှာသူက white lead လို့ခေါ်တဲ့ခဲပြူပေါ့နော်ခဲပြူဆိုတာ lead carbonate ဆိုတဲ့အဲဟာကဒီမှာတုံးကြလဲဆိုတော့အင်းရဲ့တသားတွေညနေပြန်မှာတုံးကြတယ်။နောက်တစ်ခုကကျတော့ဟိုအဝါရောင်ပေါ့နော်နည်းနည်းတအားဝါတဲ့ lead chromate ခေါ်တယ်။အဲ့ဒါကိုလည်းရောင်ထည့်ဖို့အတွက်သုံးကြပါတယ်ဒီ white lead ကဒီခဲအဖြူပေါ့နော် lead carbonate ကရေထဲမှာမပြောတုတ်ထားလို့ရှိရင်ရေလည်းခံနိုင်တယ်သူလည်းဆေးလို့ရတယ်သုံးကြတယ်ဒါပေမဲ့အဲ့ဒီခဲတွေကအမတန်အဆိပ်ဖြစ်တဲ့ကြောင့်မလို့အခုဖွင့်ပြတဲ့အတိုင်းပြည်မှာခဲကိုမသုံးတော့တာကြားပ
ါခဲပါတဲ့တုတ်ဆေးတွေကနေတဆင့်ခဲတွေလူရဲ့ကိုယ်ခန္ဓာထဲရောက်သွားပြီးအဆိပ်တင်နိုင်ပါတယ
်ခဲပါတဲ့တုတ်ဆေးကိုတုတ်ထားလို့ရှိရင်ဆေးရကောင်းနေတော့ဘာမှမဖြစ်ပါဘူးဒါပေမဲ့အဲ့အဆလေးကကွာသွားလို့ရှိရင်ပါဇက်ခဲကိုရောက်သွားနိုင်တယ်ပေါ့နော်သူတစ်ဖြစ်ကလေးတွေပေါ့နော်ခဲပါတဲ့တုတ်ဆေးတို့ဘာလို့အဆလေးကိုစားမိလဲဆိုအနေရဲ့အကြီးမားလိုက်ရှိပါတယ်ခဲကအုံနှောင်းနဲ့အာရုံကြောင့်အမတန်ဒုက္ခပိနောက်ကလေးတွေကလည်းခဲကိုလူကြီးတွေထက်ပိုပြီးဆုံးနေတယ်ခဲစိတ်ကကလေးဆိုရင်တခါလေးဆိုရင်တတိတောင်မိပြောသွားနိုင်တယ်တက်သွားတာတော့အကျော်ဆွဲသွားတာတော့ဖြစ်နိုင်တယ်နော်အုံနောက်ဖွံ့ဖြိုးမှုမှလည်းအမတန်နှေးသွားတယ်နောက်ပြီးတော့ကြာကြာအာရုံမဆိုင်နိုင်ဘူးလူတွေနဲ့ကောင်းမွန်ဆက်ဆံလို့မရတော့ဘူးနောက်ပြီးတော့ဉာဏ်ရည်နဲ့ပတ်သက်ပြီးတော့လည်းကျောင်းမှရရှိနိုင်တာတွေနဲ့ပညာရည်နဲ့ပတ်သက်တာလည်းမရနိုင်တော့ဘူးပေါ့နော်သွေးအားနည်းတာတို့သွေးတိုးတာတို့နော်နောက်ပြီးတော့ကြောက်ကန်နဲ့ပတ်သက်ပြီးတော့ပြဿနာတွေပေါ့နော်ခန္ဓာကိုယ်ထဲမှာစိတ်တနာတို့နော်နောက်ပြီးတော့ညှိုးပါတဲ့ခန္ဓာအစီပိုင်းတွေကိုလည်းထွက်ခဲ့ရတယ်ပေါ့နော်အဓိကကတော့ဗာလဲကောင်းအောင်ပြန်လုပ်လို့မရတော့ဒီအယိုးအထည်လည်းရောက်သွားနိုင်တယ်နောက်ပြီးတော့အမေရတစ်ဆင်နဲ့ကတိသားရှိပဲရောက်သွားနိုင်တယ်ပေါ့နော်အရင်တော့တော့ထင်တာကတော့ဟိုသွေးဒက်စီလီတာမှာ5မိုက်ခရိုပယ်ဆိုရင်တော့အိဆာမရှိလို့ထင်တယ်အခုဘာဘလောက်မှမရှိတဲ့ဘူးပေါ့နော်အဲ့တော့ WHO ကဗကြမ်းမာရေးဖွင့်ရတယ်ခဲကလူတွေရဲ့ကြမ်းမာရေးအတွက်အမတန်ထိခိုက်တယ်အမတန်လေးထားတဲ့နဲ့ဓာတုပစ္စည်းဆင်မျိုးတွေမှလည်းထက်ထားတယ်ပြည်သူကြမ်းမာရေးအတွက်လည်းအရေးကြီးတယ်
ခဲတတ်ပါတဲ့တုတ်ဆင်းမှုတွေကိုစားမိတာဖြစ်စေရှူမိတာဖြစ်စေဒီမှုန်တွေတဲကခဲတွေ 高中里的热烈批评，没有热烈批评，也表新闻也搞得上来。卢卡那古瑞古开着对，文要端来嘛嘞？
开那不得的，这里出来么是 A 少的龙眼，是不咯 ？A 你撇枪没了 ，A 好了撇枪没了，是不是 ？A 开的呀，你突然要端来的 ，American 比较是嘛是喏，他古啊可能是十块呢。不但人家烧的印尼公路收入是喏，开八奶奶是比 A 印尼，两边呢如果撇枪没收入是 ，Country 大里呀，啊土皮比较路啊米矮些，我嘛是说，啊超大只有，个把沙路米呀，我都以收了下呢嘛沙路呀没如果喏，嗯，比如嘛啊不呢跨皮大路路啊不，那比如年纪不嘛是嘞，不那是比较有他比 A 宝妈妈得强 ，A 风力又啊没，丰收的吃到嘛又丰收了没有，土啊嘛他嘞吃的啊，皮下呢嘛是呀没如。哎，那嘛，高中都不离包卡班呀，许多些。阿拉哩木嘛来开，木哩养奶奶就阿拉哩有嘞，公路开土皮阿妹咯。阿罗没有事的，水里啊关奶奶水，但奶奶咯古跑古跑喏，水里古跑古么宽嘛嘞，阿拉也记得。
在几月五日，格里等日里哈，正嘛嘞六月六日，开始等嘞安的，不必看啥奶嘛嘞。格里日里印度水里干嘞，开始么等水不着。路基瑞个得力呢，搞个比奈嘛嘞。
克里看那个没有福报喏，克里啊，我们是不毛多的家房哩，多比多伊呢盖的那边呢，地下比较不是太太来啵喏，来么老板呢，那姑爷因王文清过来，只把白尼啊、阿罗西里啊、瓜头米哩嘞，瓜尼哩呢是都先吃吃咩，先豆皮吧，比如先呢，哎，瓜嘞西乌嘞，来不来吧？那比如克里也来的，那比如都也都盖呢啵喏。在他贴的丘陵那边皮皮，给咱是啊，外皮皮喏，都都那喏，那不如旁边些，然后来西方，的给咱咱是啊，是不喏？你到那看那看那个，美利坚嘛，其中咱是偷的公尼，麦德尔是公尼呀，都也给咱是啊，里面 plastic 嘛，都得西里呀，黑白的是不？公路不都嘛那是变宽的，第二边拉的咱是啊，是不行的。像奥巴马咯，的开巴嘞，是因为我奥巴马曾经曾经那样，美利坚比较面的路呗，他们那有自己车站，那个 PBCC， 那那我们路多的讲不路，开那路的是一个，没得包嘞，有些他太多，有些也可能没包咯，啥子样的白嘛？开巴嘞是都是东厂的，可能都开用的，那我的车家嘞开啊，也其他个，开过看到过收的卡嘛，看来出的可能是开不比较收费呢。那咱不如克里里哦，哈拉比外面啥啥的追他吧。那比如说，一年没有，他那会出他吧？天米季啊嘞，办来呢。现在那不如克里里里的炒面，奥克里里来是不是呢？对的嘛，不咯？开不老些的时候嘞，三年三比不如嘞。
克里里嘛，开在点么哈？米把水米里也老干追干的，生嘞撇不完来嘛嘞。
开那不得比如，对吧？我不问钱的，我年年是的，老的年年一起的，哎，老嘛老的嘞，老的嘞。地他的那波喏，是买猪的了波喏，开买猪的了，嘛所以不嘛比嘛那么猪嘛，是的开买猪啊波喏，那不开那不得比了开哦，原来比东皮的龙眼的嘛老的了嘞，
不老龙眼牛人，
不嘛 car battery 波喏 ，car battery 嘛开的是东那波喏，然后干猪眼没路 ，car battery 我变比了东厂他们路边的使用的是没，那 battery 透露的使用的是没不。那比如说，但是嘛嘞，开吧，古多少年了咯，开吧嘞，但是没动了嘛，那个嘞，他们那嘞，像那个嘞嘛，这些嘛，四十五岁人开吧嘞，但是在办来呢，那秋节了，盼不咯，盼过要收不哎嘛，拉红包，啥物嘛，阿拉爸爸留的下来时间，那秋啊就了嘞，那那开呀，米就偷的使用的呢。哎嘛，留的留的吃的，秋啊就了嘞，那为了啥留的呢嘛嘞，留的，不嘛比你那收入些，也啥老妈咪去巴老妈咪的苦留的不咯，留的好嘛，天天不得比罗嘛巴不一起的不，土的片什么干了哈，没有巴罗哎，没有水，乌罗巴罗嘛，天嘛巴不一起，哎那多啥没都行，嘛干，没那比罗，天呢给黑说他的，咱就不信那把信来让么地不开给黑巴的海不咯。
特巴瓦文件上 ，engineer 周一杰表姐在那边，提的人办对，对办的你别人干哪个，提麻烦别拿来的也是，老的爸妈边被送家欧美了。
တော့ခင်မျိုးသက်စီစဉ်တက်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညပိုင်းမှာအတင်းနာဆင်နိုင်ပြီးအခုလိုစနေနေ့မနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နာဆင်နိုင်ပါရဲ့ရှင်။ VOA America အတန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုနာဆင်နေကြရတာဖြစ်ပါတယ
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
American Swine Wunji Tanaga, Naganga Yea, Letta Wunji, Jonathan Elkinha, Pakistan Siman Gain Wunji Tana, Yane Liasi Wunji Tana, Dassine, Tabawatian Zada, Yemi Wunji Tana Rone Pubambi, Pakistan Nanganga, Wunji Tana, Amya Biama, Longza Swan in Pumio Tote, Luxon Bime, a sea single, Pudre Jinagabare. Tony Jame, D. Kuni Bay, a sea singha. American Nanganaga Pumbio Agency, USA and in a do letters on Yama Pipi, American Swan Wunitanaga, Junchin Duriha, Pakistan Nangama Longza Swan and Lola Mushi, Mahabuane, Yemi De, Suzi Bimesne, Simangin Chas, Loxon Yene, Pianle Tompunane Longza Swan and Ganarima, Poliga Yinimu Namuri, Domin Lai, Loxome, Sisin Le Pibare, Tisinha, American Pakistan, Tanshin Longza Swan and Bubon Swan Ye. American Tamara Barack Obama ne Pakistan Wunijo Nawaz Sharif to Natown Sangagone October Aronga Chinagere at the board to Nijaya Desig de Tale Chibare. Di Pumon Song Yamugane, Pakistan and Twin Tanshin Longza Swan in Migawat Thong Down Tolo Bin and Mapitajao, Pakistan and Ganda Tan Tongzego, Daya Echoteyamu Chipoze Maba. Di Pumon Song Yamu Atikane, American at Pakistan no Pubambi. Pakistan and Amalu Anid at Longza Swan Engo, Tolo Bena Ye, Losong Mapitolo, Ditema, American Asuya Agency, Emia Piale, Pawima Pipare, American Pakistan Habuamia Tesson Sunemuri Gadassin, Nanangaja, Longza Swan and Sanya Kisaya Dego, Natan Kogu Nikrega, Pumon Sonya Lagajara Pipare, Longza Swan in it, Tanshin at Longza Swan in Yishi, Yashi Ha, Yibajang, Atima Pure and Inet, American Piranzuha, Pakistan and Ayet Longza Swan in Ganama. Yinimyo Nambone, Pakistan Suyane Dikesarema, Pubambi, Akuchenti, American Dollar Tibilian, Kuni Bega Bipare, Nananga Ja Pubon Songyamurija, Pakistan and Antwin, Lea Sita at Tonkonian Aze, Migawa, Domi Yashi, Losong Pin and Gerajang, Luni Ainet Siwai Longambao, Sakota the Malidanha, Akuchema, Lea Sita, Yashi Nijabi Pipare. Eddie Joseph Pine, Pakistan and Antwinga Community, Yer, Controlo Muson Aha, Nissin Dollar. Lea to say shit than total lagabare. American Piranzuha, Pakistan, Pubon Song Yapo, Tanitan Chatajang, Pianet Dompunan, Longza Swan, and Domi Tolo Ye, Aquinlani, Popo Larebo, Amiya Soka in Sangada Abawin, Longza Swan in Sanya Sinko Murigo, Kind to a Pishin Ebi, Longza Swan in Luachego, Uzabe Ganapi, Pubon Sanyanijang, Akulo Ye Pare Ganama, American Net Pakistan, Junjin Dure, Pubon Sanyajam at Chingo, Mulin Sanzani Bajang, Letta Wunji. Jonathan Elking up your jagabarakne.
American Soya, the Borani, Aboki, Tim Yalu, Ivani.
Akuna Singa Jaragaro, American Soya, the Boram Yenda Pipi, Vio Abo Mohojanti apparition, Vio American Dangani Ku, Tolan Binir, Sisa and Sazongo, Manesha Nagani, Go Nighty to Jay, Nila Sunna Nagani, Nigan, the Nighty to Jane Pianbiro, Nasa Nimarisha.
Republican Party at Gozale Long, a missing tender nine yet, a cool senator named Rene Rima, Pine Miapiama, Jane Champagne Boat, Gozale Long, a pension in Jajimabe, Lamachalai Lara, Republican Party, when we at Gozale Long, Pin, a missing tender mess, Sue Wema, Party Dream, Piatama, Chiji, Mama Pian, Shanshan, Namaba, the party comes on regard your body. Party dream, Pianwema, Simipi Muri, take name Abalu, Washington Naga, Maryland Pinema, Chimpare, Republican Party, Loshamu, Tipale, Siwema, Republican Party, Muda Committee, Okataga, Piojala Daba. E. Europa, Tamaga, Gamsoundiga, Shipyam, Tuka, Deri, Europa, Go, Malajabu, Pioja Mudre, UNH, Sia, Kula Tamaga, Duka, Demia, Sayama, Haminji, Yunga, Pitan, Weban, Labari, Syria, Afghanistan, Iran, Nangan, Green Nangan, Go, Jola Jare, Shipyam, Tuka, De, Gosete, Jaga, Noha, Patipaka, Piponi, Dina Regani, Lumia, Trepi, Lajara, Pipi, and Lokan, Shapu, Layo Jaram, Hopulo, UNH, Sia, Europa, Piru, Chigega, Pioja, Geraba. Japan Wunija Shenzo Abega, Okinawa Juma, American Jita, Chisakan, Shibyang Chatame, Seizing of Sangambo, Song Piat Lake Bari. Cambodia, Nanga, Gandal, Binema, Songan Sesemuria, HIV Po, Gusep, Pianamu, Tiku, Trinidad, Lutania Shijang, Jamai, Tawan Ganriga, Piobari, WHO, Kaba Jamai, Pujina, Cambodia, Jamai, Wunjiro, Pudre, Jinya, Jaya, Akulu, Tia, Pipari.
ဒီကနေ့မနက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမန္တနာချမ်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဒန်ခရစ်တန်ဖြစ်ပါတယ်။ကျွန်မခွာညိုပါရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနှာစင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.